Welcome to the Voice of America in Burmese.
ကျေးဇူးတင်ပါတယ်ဗျာဗျာနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်သံရ2019ခုနှစ်ဇူလိုင်လ1ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလုံးမီတာ3040 4850တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ခေးသွားခွင့်ပိတ်ပင်တမ်းမြစ်ချက်ဟာကြာသပတေးနေ့ကစတင်အသက်ဝင်သွားပြီဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်ဆစ်ရှိတိခါနိုင်စွမ်းကုန်သွားပြီလို့အင်ဂျီရောမှာတောင်ကိုရီးယားသမ္မတနဲ့တွေ့ဆုံအပြီးသမ္မတထရမ့်ကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံရဲ့ရွှေပြောင်းအလုပ်သမားဆိုင်ရာဥပဒေပြဋ္ဌာန်းမဲ့ရက်ကိုရှေ့ဆိုင်းထားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေအတူတင်ပြပေးသမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်အရေးအတွက်သမ္မတအိမ်တော်မှာအရေးပေါ်အစည်းအဝေးတစ်ရက်ကျင်းပခဲ့ပါတယ်။
ဒုသမရာဦးမြင့်စီကမောင်တော်ဒေသဆောင်ရွက်စီကော်မရှင်ဒီရဲ့ဆောင်ရွက်ချက်တွေကရှင်းတယ်ဗောနော။နောက်နံပါတ်နှစ်ကပြည်တော်ဦ
းသမရာယုံပြောခွင့်ရဦးစော်ဒီပြောကြားသွားတာပါ။ဒီအကြောင်းသတင်းတွေအပြီးနားဆင်ရမှာဖြစ်တယ်လို့မြမစပယ်ကြီးမွေလို့နာမည်ကြီးတဲ့အောင်လအန်ဆန်ကမ္ဘာချန်ပီယံဆုကိုစုကူးလိုက်ပါပြီ။ဒီအကြောင်းတွေကိုသတင်းတွေအပြီးတင်ဆက်မှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ပြန်ပြင်ရေးဆွဲထားတဲ့ခီးသွာလာခွင့်ပိတ်ပင်တမ်းမြစ်တဲ့သမ္မတအမိတ်ကြီးညာချက်ဟာစန့်ကျင်ကန့်ကွက်သူတွေကြီးကြီးမားမားမရှိဘဲဇွန်လ29ရက်ကြာသပတေးနေ့ညကစတင်အသက်ဝင်သွားပြီဖြစ်ပါတယ်။သမ္မတရဲ့ခီးသွာခွင့်တမ်းမြစ်ချက်မှာပါဝင်တဲ့6နိုင်ငံကလာရောက်ကြမဲ့သူတွေကိုကူညီပေးဖို့အတွက်လူဝင်မှုကြီးကြပ်ရေးရှင်းနေတွေလေးစိတ်မှာတွားရောက်ဆွေးကြပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာကြမဲ့ဒုက္ခသည်တွေလာရောက်ခွင့်ရပ်ပေါင်း120ရာရီပိတ်ပင်ပြီးကန့်တမှုဟာလေကြာသပတေးနေ့မှာပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒီဥပဒေသည့်အရာပြည်ဝင်ခွင့်ယာယီပိတ်ပင်ခံရတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုအတွင်းဝင်ခွင့်မရခင်အမေရိကန်မှာရှိနေတဲ့သူတို့ရဲ့မိသားစုဝင်တွေဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေနဲ့တရားဝင်ဆက်နွယ်မှုရှိကြောင်းခိုင်လုံတဲ့အထောက်အထားတွေပြကြရမှာဖြစ်ပါတယ်။အခု29ရက်နေ့အထိအမေရိကန်နိုင်ငံအတွင်းကိုရောက်လာကြတဲ့ဒုက္ခသည်အရေးအတွက်ဟာ4,900နီးပါးရှိသွားပြီလို့အစစ်အမေရိကန်အရာရှိတွေကပြောထားတာကြောင့်ပြီးခဲ့တဲ့အောက်တိုဘာလမှာစတင်ခဲ့တဲ့2019ခုနှစ်ဘာလနှစ်အတွက်သတ်မှတ်ထားတဲ့ဒုက္ခသည်အရေးအတွက် 5,000 ပြည်ကနီးနေပြီဖြစ်ပါတယ်ခင
်ဗျ။မြောက်ကိုရီးယားပေါ်ထားတဲ့အမေရိကန်နိုင်ငံရဲ့စိတ်ရှည်တည်ခံနိုင်စွာကုန်သွားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်ကိုရီးယားသမ္မတနဲ့အင်ဖြူရောမှာတွေ့ဆုံချိန်မှာပြောကြားလိုက်ပါတယ်။အင်ဖြူရောနေစီဦးရင်ထဲမှာတောင်ကိုရီးယားသမ္မတမွန်ဂျင်အင်းနဲ့ပူရဲချင်းမတဲ့တင်စားရှင်းလင်းပွဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်တုံးအစီအစဉ်တွေကိုအခိုင်အမာတုံ့ပြန်သွားမယ်လို့ကတိပြုပြောဆိုသွားပါတယ်။မြောက်ကိုရီးယားအရေးမှာသမ္မတအိုဘားမားကင်တွဲဆောင်ရွက်ခဲ့ပုံကိုညွှန်ပြပြီးတော့မြောက်ကိုရီးယားအာဏာရှင်အစိုးရအပေါ်ထားတဲ့မဟာဗျူဟာကျစိတ်ရှည်တည်ခံမှုတွေကြာဆုံးသွားပြီလို့ထရမ့်ကပြောပါတယ်။ဒီမဟာဗျူဟာတွေရဲ့နှစ်ပေါင်းများစွာကြောင်းအောင်မြင်မှုမရခဲ့ဘူးခုတော့ဒါတွေအားလုံးအဆုံးသတ်သွားပြီလို့ထရမ့်ကပြောသွားတာပါမြောက်ကိုရီးယားရဲ့လက်နက်ပိုင်ဆိုင်ရေးအစီအစဉ်တွေလက်လျှော့လိုက်ဖို့ဘလောက်ဖိအားပေးရမလဲဆိုတဲ့နေရာမှာထရမ့်နဲ့မွန်နိုဂျာကွဲပြားတဲ့အမြင်တွေရှိပါတယ်ဒါအပြင်တောင်ကိုရီးယားနဲ့အမေရိကန်ကကွယ်ရေးပူးပေါင်းဆောင်ရွက်မှုကိစ္စတချို့ကိုလည်းခေါင်းဆောင်တို့ဥရောဝေဖန်ပြောဆိုသွားပါတယ်စီစဉ်ထားတာတစ်မိနစ်30ကျော်တွေ့ဆုံဆွေးနွေးပြီးတဲ့နောက်ထရမ့်ရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့လက်တွေ့အလုပ်ဖြစ်မဲ့မူဝါဒတွေကိုသမ္မတမွန်းကချီးကျူးပြောဆိုသွားသလိုပဲမြောက်ကိုရီးယားရဲ့နျူကလ িয়ার အရေးမှာလည်းကကွယ်ရေးကဆလို့ကျဲပြန့်တဲ့သဘောတူညီချက်တွေရရှိခဲ့ကြတယ်လို့ပြောပါတယ်မြောက်ကိုရီးယားအရေးကန့်တွဲရမှာတန်ခတ်ပိတ်ဆို့မှုတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားမယ်လို့မွန်းကပြောပေမဲ့ထရမ့်ကတော့မြောက်ကိုရီးယားအပေါ်ဖိအားတိုးပေးဖို့ကအဓိကထားပြောဆိုသွားတာပါ
IS Islamic State ကြွားရီနဲ့တိုက်ခိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေအချင်းချင်းကြားတင်းမာမှုတွေဖြစ်ပေါ်နေတာကိုရော့ကြရေးအမေရိကန်ကစ조사လုပ်ဆောင်တဲ့အနေနဲ့ IS အဖွဲ့တိုက်ခိုက်ရေးညွန်ပေါင်းအဖွဲ့ဆိုင်ရာအမေရိကန်အထူးတန်တမာ Brett McGuckတောက်ကြနေကတူရကီနိုင်ငံအန်ကာရာမြို့ကိုရောက်သွားခဲ့ပါတယ်။အဲဒီလိုတင်းမာမှုတွေဖြစ်ပေါ်နေတာကြောင့်ရခာမြို့ကိုပြန်လည်တင်းပတ်ရေးအတွက်လမ်းကြောင်းလွှဲသွားမယ့်အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ IS အဖွဲ့ကရခာကိုသူတို့ရဲ့မြို့တော်လို့ကြေညာထားတာပါ။သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဆက်တေယက်အာဒဝါနဲ့တယ်လီဖုန်းကတဆင့်စကားပြောကြတဲ့နေ့မှာပဲမဂတ်ခာတူရကီကိုရောက်သွားတာပါ။မဂတ်အနေနဲ့အစင်းမြင့်တူရကီအရာရှိတွေနဲ့ပဲတွေ့ဆုံခွင့်ရခဲ့တဲ့အတွက်သူခီးစဉ်ရဲ့ခက်ခဲမှုကိုပြသနေပါတယ်။ပြီးခဲ့တဲ့ခီးစဉ်နေ့မှာတော့မဂတ်ခာသမ္မတအာဒဝါနဲ့တွေ့ဆုံဝင်ရခဲ့ပါတယ်ဒါပေမဲ့မက်ခခ YPG လို့ခေါ်တဲ့ကတ်လူမျိုးစုပြည်သူစစ်တပ်ဖွဲ့တွေနဲ့အရန်နိကလွန်တဲ့အတွက်ဆိုတဲ့ဆွဆွဲချက်နဲ့သူ့ကိုယာရုကနေဖယ်ရှားပေးဖို့သမရအာဒဝါကတောင်းဆိုခဲ့ပူပါတယ်တွေ့ဆုံဆွေးနွေးမှုတွေအတွင်း IS အဖွဲ့ကိုခြေမုံရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းတောက်ကြနေ့ကတွေ့ဆုံမှုအပြီးမှာမက်ခကပြောပါတယ်
အီရန်နိုင်ငံရဲ့လုံခြုံရေးနဲ့မစ္စိုင်းတုံးကြီးစီစဉ်တွေတိုးမြင့်ဆောင်ရွက်ဖို့အမေရိကန်ဒေါ်လာတန်950နီးပါးအသုံးပြုရေးဥပဒေကြမ်းတရက်ကိုအီရန်လွှတ်တော်ကစဉ်းစားသုံးသပ်နေပါတယ်။ဆီးရီးယားနိုင်ငံတွင်က IS အစွန်ရောက်စစ်သွေးကြွတွေကိုအီရန်ဘက်ကရော့ကက်တုံးကြီးနဲ့တက်ခိုက်လိုက်ပြီးတဲ့နောက်အခုလိုဘဏ္ဍာငွေတိုးမြင့်သုံးဆိုရေးတင်ပြချက်ထွက်ပေါ်လာတာပါ။ဆီးရီးယားနိုင်ငံတွင်က IS တို့ကိုတီလိုရော့ကက်တုံးကြီးနဲ့တက်ခိုက်မှုဟာမကြာခင်တုန်းကအီရန်နိုင်ငံတီဟီရန်မြို့ရင်းမှာတက်ခတ်မှုနှစ်ခုလုပ်ခဲ့တဲ့အတွက်လက်တုံ့ပြန်မှုအဖြစ်ဆန်းစစ်သူတွေကရှုမြင်ပါတယ်။ထားနေမကဒေတာရင်းပြိုင်ဖက်တွေကိုတိပေးချက်တစ်ခုဖြစ်လဲသုံးသပ်ကြပါရယ်ဒီဥပဒေကြမ်းဟာ Islamic Dollar ရဲ့အဆောင်သက်ဖွဲ့ IRGC အတွက်အသုံးစရာကိုဒေါ်လာ8ဘီလီယံထိတိုးပေးသွားမှာဖြစ်တယ်လို့ငါးနှစ်စာကြိုတင်အတည်ပြုထားတဲ့ကက်ကွယ်ရေးအသုံးစရာကိုထပ်တိုးပေးလိုက်တာလည်းဖြစ်ပါလိမ့်မယ်အထက်အဖင်အရွယ်အစားအမျိုးမျိုးရှိတဲ့ဒုံးကြီးအစီအစဉ်တွေနိုင်ငံတော်ဗန္ဒာငွေထက်ကကက်ကွယ်ရေးအသုံးစရာအဖြစ်ငါးနှစ်စာကြိုတင်ရထားဖို့လိုအပ်တာပါနှစ်ပေါင်း30အတွင်းနိုင်ငံပြည်မဖက်ကိုဂျွန်လ18ရက်နေ့ကပထမဆုံးပြစ်လွတ်လိုက်တဲ့အီရန်ရဲ့ဒုံးကြီးဟာဆီးရီးယားနိုင်ငံအရှေ့ပိုင်းကဒီယာအဇူမြို့က IS ခံတွေနဲ့မြို့ပြင်ကဘုံထုတ်လို့ရေးစခန်းကိုထိမှန်ခဲ့တယ်လို့ IRGC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အီရန်သမ္မတဟာဆန်ရိုဟာနီကလည်းအီရန်မြေပေါ်ကျူးလွန်တဲ့ဘလို့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုမျိုးကိုမဆိုပြစ်ပြတ်တတလက်တုံ့ပြန်သွားမယ်လို့ပြောပါရယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932 5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ပြည်မီကန်တန်ကသတင်းတွေကိုကြေညာပေးနေပါတယ်ခင်ဗျာ။ထိုင်းနိုင်ငံအတွင်းကအလုရှင်တွေနဲ့ရွှေပြောင်းအလုသမားတွေပေါ်အကျိုးသက်ရောက်မှုတွေညော့နေအောင်လှုပ်ဆောင်တဲ့အနေနဲ့ရွှေပြောင်းအလုသမားများဆိုင်ရာဥပဒေသစ်ပြဋ္ဌာန်းဖို့ရက်120နောက်ဆုံးလိုက်ကြောင်းထိုင်းဒုတိယဝန်ကြီးချုပ်ဝဆနုခရိယာငမ်ကတောက်ကြနေမှာပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ကတော့ဆုံးရှုံးနှစ်နာမှုတွေအတွက်သူ့အနေနဲ့နားလည်သဘောပေါက်ကြောင်းအခုလိုရက်ရွှေ့ဆိုင်းလိုက်ပေမဲ့လည်းတစ်ချိန်ချိန်မှာတော့ဥပဒေကိုပြဋ္ဌာန်းကျင့်သုံးသွားရမှာဖြစ်တဲ့အကြောင်းနဲ့တရားမဝင်အလုတ်သမားတွေနဲ့လူမောင်ကိုကူးသူတွေကိုတော့ဥပဒေအတိုင်းအေးအေးယူသွားမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ချန်အိုချာကပြောသွားတာဖြစ်ပါတယ်အလုတ်သမားဝန်ကြီးနိုင်ငံတော်ကောင်စီအမျိုးသားလူမျိုးရေးကောင်စီကုံတွယ်ရေးဆိုင်ရာပူးတွဲကော်မတီဆက်မှုနဲ့ဗန်လုံငန်းစတဲ့အနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့ဒူးဝန်ကြီးချုပ်ခရိယာငမ်တို့အစိုးရအိမ်တော်မှာတွေ့ဆုံအပြီးမှာရက်ရွှေဆိုင်မဲ့ကိစ္စဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ဒီတော့တွင်ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာနဲ့ကမ္ဘောဒီးယားကရွှေပြောင်းအလုသမားတွေတနေ့တနေ့ထောင်ထဲချီပြီးတော့ပြန်ထွက်သွားနေကြတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့ကတောက်ချာနေမှာပြောပါတယ်နိုင်ငံသားအလုသမားတွေကိုထိန်းကုတ်မဲ့အမိန့်တရဒီလအစောပိုင်းမှာစတင်အသက်ဝင်ပြီးတဲ့နောက်အခုလိုထွက်သွားနေကြတာဖြစ်ပါတယ်နိုင်ငံသားအလုသမားစီမံခန့်ခွဲရေးဥပဒေအရထုတ်ပြန်တဲ့အမိန့်ဟာဇွန်လ18ရက်နေ့ကစပြီးအသက်ဝင်တာဖြစ်ပါတယ်ဒီအမိန့်ရတရားဝင်အထောက်အထားမရှိတဲ့နိုင်ငံသားအလုသမားတယောက်ကိုအလုံခန့်ထားတဲ့အလုရှင်တို့ဟာဒဏ်ငွေထိုင်းဘတ်8သိန်းအမေရိကန်ဒေါ်လာနဲ့ဆိုရင်တော့13,000ကျော်ပေးဆောင်အောင်မှာဖြစ်ပါတယ်ဒီတင်းကျပ်တဲ့ပြစ်ဒဏ်ကြောင့်စီးပွားရေးလုပ်ငန်းတချို့ဟာတရားဝင်အထောက်အထားမဲ့အလုသမားတွေကိုအလင်းအမြန်ထုတ်ပစ်တာဒါမှမဟုတ်လက်ရှိပြပအလုသမားတွေအတွက်အလုလုခွင့်လက်မှတ်ရှောက်ထားတာတွေလုပ်နေကြရပါတယ်
အမေရိကန်ပြည်ထောင်စုကတိုင်ဝမ်ကျွန်းကိုဒေါ်လာ1.4ဘီလီယံဘုတ်လက်နက်ရောင်းချပေးဖို့ကြိုတင်သဘောတူညီလိုက်တဲ့အပေါ်တရုတ်နိုင်ငံဘက်ကအပြင်းထန်တုံ့ပြန်လိုက်ပါတယ်။တီချာအုပ်ချုပ်နေတဲ့တိုင်ဝမ်ကတရုတ်ပြည်မကြီးကိုအထက်ကစီးရေးပြိုင်ဖက်အဖြစ်ရှုမြင်နေတာပါ။လက်နက်ရောင်းချမဲ့ကိစ္စဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေတဲ့အတွက်ပယ်ဖျက်လိုက်ဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအမေရိကန်နိုင်ငံကိုတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။ဧပြီလမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံတဲ့နောက်ပိုင်းဆက်ဆံရေးပြည်လည်ဖို့တရုတ်တို့ကကြိုပမ်းလာတာပါ။လက်နက်ရောင်းချမဲ့ကိစ္စကိုတရုတ်တို့ဘက်ကကန့်ကွက်နေပေမဲ့လည်းတိုင်ဝမ်ကကွယ်ရေးဝန်ကြီးဌာနဘက်ကတော့ဒီကိစ္စကိုအမေရိကန်အရာရှိတွေနဲ့အများဆုံးဆွေးနွေးမှာဖြစ်တယ်လို့လှပိုင်းအတွင်းအပြည့်လောက်ကိုင်းနိုင်ဖို့ကိုလည်းမျှော်မှန်းထားတာဖြစ်ပါတယ်
။တောင်တူပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ပါရာဆယ်ကျုံးစုတွေအနီးဗီယက်နမ်ငါးဖန်တင်မောတွေကိုတရုတ်ရေတပ်တင်မောကတိုက်ခိုက်လိုက်ကြောင်းဗီယက်နမ်သတင်းမီဒီယာတွေမှာကြာသပတေးနေ့ကဖော်ပြထားပါတယ်။အဲ့ဒီတိုက်ခိုက်မှုဟာဇွန်လ18ရက်နေ့မှာဖြစ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်တရုတ်တို့အနေနဲ့သူ့ရဲ့စစ်အင်အားကိုပြတ်လာနေပြီလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်။တရုတ်တို့ကရှီရှာကျွန်းစုလို့ခေါ်ပြီးဗီယက်နမ်ကဟောင်ဆာလို့ခေါ်တဲ့အဲ့ဒီပါရာဆယ်ကျွန်းစုတွေအနီးမှာပြီးခဲ့တဲ့ဇွန်လ15ရက်နေ့ကလည်းအလားတူဗီယက်နမ်ငါးဖမ်းတင်မောကိုတိုက်ခိုက်မှုမျိုးဖြစ်ခဲ့သေးတဲ့အကြောင်းကွမ်ငိုင်းခရိုင်ဗီယက်နမ်အရာရှိတွေကပြောပါတယ်ခင်ဗျာ
ဂျပန်နိုင်ငံဟာ2039ရောက်ရင်လကဘာကိုလူသားစေလို့လိုတယ်လို့ဂျပန်အစိုးရရဲ့အာကာသစူးစမ်းလေ့လာရေးအေဂျင်စီ JAXA ကပြောပါရယ်တဟာလမျက်နှာပြင်ကိုလေ့လာစူးစမ်းလို့ကြောင်း JAXA ကပထမဆုံးကြေညာလိုက်တာဖြစ်တယ်လို့နိုင်ငံတကာစူးစမ်းလေ့လာရေးအဖွဲ့ရဲ့တစိတ်တိုင်းအဖြစ်ပါဝင်ဖို့များတယ်လို့အေဂျင်စီကပြောပါရယ် JAXA ရဲ့ဗိုလ်ထုတ်ရေးကကြေညာချက်ဟာ Asian Space Race ဆိုတဲ့အာကာသစူးစမ်းလေ့လာရေးမှာတခြားအာရှနိုင်ငံတွေနဲ့အတူဂျပန်ကပါဝင်လာတဲ့အတိတ်ပဲပါတဟာရည်ရွယ်ချက်ကြီးမားတဲ့အာရှနိုင်ငံတွေရဲ့အစီအစဉ်ကိုနောက်ဆုံးထုတ်ပြန်လိုက်တာလည်းဖြစ်ပါရယ်
Direct from Washington, the voice of America,
VOA. စနေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ။အခုတော့သတင်းလှတွေကိုတင်ဆက်သွားပါမယ်။ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့တောက်ကြနေကနိုင်ငံတော်သမ္မတအိမ်တော်မှာအထူးအစည်းအဝေးပွဲတရက်ခေါ်ယူကျင်းပခဲ့ပါတယ်။ရခိုင်အရေးအတွက်နိုင်ငံတကာရဲ့အာရုံစူးစမ်းမှုခံနေရပြီးလူအခွင့်အရေးအဖွဲ့တွေကမြန်မာနိုင်ငံကိုဝိုင်းဝန်းဖိအားပေးနေကြတာမို့ဒါဟာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုအဟန့်အတားဖြစ်စေတယ်လို့ပညာရှင်တွေကထောက်ပြနေကြပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရမှာပါနိုင်ငံတော်သမ္မတဦးတင်ကျော်ဦးဆောင်ပြီးရခိုင်အရေးအထူးအစည်းအဝေးပွဲတက်ကိုနိုင်ငံတော်သမ္မတအိမ်တော်မှာဇွန်လ30ရက်တောက်ကြနေမွန်းလွဲပိုင်းကကျင်းပခဲ့တာဖြစ်ပါတယ်အဲ့ဒီအထူးအစည်းအဝေးပွဲမှာဆွေးနွေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့သမ္မတရုံးပြောခွင့်ရဦးစောထီက VOA ကိုရှင်းပြပါတယ်
အဓိကတော့နံပါတ်1ဒုသမရဦးမြင့်စီကမောင်တော်ဒေသဆောင်စစ်ရေးကော်မရှင်ရဲ့ဖွင့်ချက်လေးပြီးတော့ရှင်းတယ်ပေါ့နော်။နောက်နံပါတ်2ကပြည်တော်စုဝင်ဦးစောတင်စီကဒေါက်တာကိုဗီယန်ကော်မရှင်အကြံပြုချက်ပြီးကော်မတီဖွင့်မှုချက်လေးပြီးရှင်းတယ်။အဲနံပါတ်3ကမြို့သားလူငယ်ဂျာမေးကိုဦးတောင်းထွန်းကဒီ fact finding mission နဲ့ပတ်သက်ပြီးတော့သူ့ပြန်ဆောင်ရွက်နေအနေထားကိုရှင်းတယ်။နောက်ကျွန်တော်တို့ဒုတက်ချုပ်သတိရတဲ့မှာကဝေးဦးစီတို့ကဝေးဦးစီကြီးကိုကြောင့်ဦးစိုးရင်းကအန္တရာယ်ဒီသာလုံးကြီးချင်းနေနဲ့အကြမ်းတကယ်မှုချင်းနေနဲ့လုံးဝဆောင်ချင်းနေပါရှင်းလို့နော်ပြီးရမယ်ကျွန်တော်တို့ဒီဝေးတက်လာတဲ့လူတွေဝိုင်းတော့ဆွေးနွေးကြရတယ်အစီအစဉ်ရတော့အဲ့ဒါပါပဲ
ဒီအကြောင်းအရာတွေပေါ်မှာရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတဲ့အစီအစဉ်တွေကိုဝိုင်းဝန်းဆွေးနွေးခဲ့ကြပေမဲ့အဲ့ဒီဆွေးနွေးချက်အသေးစိတ်ကိုတော့ဖြေချဖို့ဥစောထီကညင်းဆိုပါတယ်ရခိုင်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလာခွင့်မပေးဘူးလို့အစိုးရကလွှတ်တော်မှာကြေညာခဲ့တာနဲ့ပတ်သက်ပြီးပြည်တွင်းနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေရဲ့ဝေဖန်သံတွေပြင်းပြင်းထန်ထန်ကြားလာရပြီးတဲ့နောက်အခုလိုသမရအပါအဝင်စစ်ဘက်နဲ့လုံခြုံရေးဆိုင်ရာထိပ်ပိုင်းခေါင်းဆောင်တွေရခိုင်အရေးအတွက်ပထမဦးဆုံးကြိမ်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကလည်းကုလအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်လို့လှုပ်ဆောင်မဲ့အနေအထားတွေကိုဆွေးနွေးပွဲမှာတင်ပြခဲ့တယ်လို့ဇူလိုင်လ3ရက်နေ့မှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးအပါအဝင်ထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းဆွေးနွေးဖို့ရှိပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေရဲ့ဖိအားကိုဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားနိုင်ဖို့အခုလိုအရေးပေါ်အစည်းအဝေးတရက်ကျင်းပခဲ့ပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာသုတေသနဌာနကတိကဟောင်းဦးခင်မောင်စောကသုံးသပ်ပါတယ
်။ဒီကုနောက်ဆုံးဖြစ်နေတာသူတို့ဘင်္ဂလားဒေ့ရှ်တွေရဲ့ပဲချင်းချင်းရွာပကြီးတွေကိုတတ်တာစိန်ကောင်းတွေကိုတတ်တာအနာခဏတန်နေတယ်။ဒါဖြစ်နေတာကဒီလိုမဟုတ်ပါဘူး။အမှန်ကဒီလိုပါဆိုတာမျိုးမပြောလိုက်နဲ့။ပြောလိုက်ရင်အဲ့ဒီလူကိုနောက်တည့်နေလားသတ်ပါပဲ။အဲ့လိုဖြစ်နေတယ်။အဲ့လိုမျိုးတွေကျတော့တို့ဒီကဘာကလည်းဘာမှပြောဖို့မရဘူး။ဒီ UN စုစုများကလည်းဘာမှပြောဖို့မရဘူး။အဲ့တော့ဒီဗမာဆွေရကဘယ်လိုတုံ့ပြန်နိုင်မလဲဆိုတော့အခုအတိုင်းမလက်မခံနိုင်ဘူးပဲ။ထားပြီးတော့မှတို့တောင်းဆိုခြင်းနဲ့ကိုယ့်ဘက်ကပြီးတဲ့အကြံပေးခြင်းနဲ့နှစ်ခုကိုအဲ့ဒါလိုင်လျောညီတွေဖြစ်မဖြစ်ကြည့်ပြီးတော့အဲ့ဒီတိုင်ဆက်ပြီးတော့လုံမှာပဲလို့ကျွန်တော်မြင်တယ
်။ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂကရောအခြားလူအခွင့်အရေးအဖွဲ့တွေကပါဆက်ပြီးဖိအားပေးနေမယ်ဆိုရင်မြန်မာပြည်နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကိုအဟန့်အတားဖြစ်လာစေမှာဖြစ်ပြီးဒီမိုကရေစီအကောင့်တွေဖော်ရေးကိုနှောင့်နှေးသွားနိုင်တယ်လို့ကတိကဥက္ကမောင်စောကမြင်ပါတယ
်။ပြောရမယ်ဆိုတော့မြန်မာပြည်ဒီတုန်းကရှိခဲ့တဲ့ဆီအစိုးရဆက်ဆက်ကိုဘယ်သူမှယုံကြည်မရှိခဲ့လို့ဒါတွေကဖြစ်လာတဲ့ပြဿနာတွေကိုအဲ့တော့မြန်မာပြည်အစိုးရအမှန်ပြောတဲ့အမှားပဲတော်စုစုရတက်ပြီးတော့လေအမြင်ကမပြောင်းဘူးရခိုင်ကိစ္စတဲ့အရေးပါတာပါရှိလဲဆိုလို့ရှိရင်တချင်ကိစ္စတော့ဘာလို့လက်ရှိတာပဲဟာလားတပြင်းရလက်ရှိတာပဲအဲ့ဒါတွေတို့တို့ဘာမှမပြောဘူးအဲ့ဒီဒီရိုဟင်ဂျာဆိုဒီမြန်မာကိစ္စကိုပဲတို့အလွန်လုံးဥစားပေးပြီးလုပ်နေတယ်အဲ့တော့ကျွန်တော်အမြင်မှာတော့ကုလသမဂ္ဂရောနိုင်ငံတကာအဖွဲ့အစည်းဆိုသူများကရောတို့ဒီထဲမှာဆက်ဖိအားတွေလုပ်နေမယ်ဆိုရင်တော်စုစုရဖို့ဗိညာဏကြဖြစ်လာမယ်ဘမဘီရဲ့လုံနေတဲ့ပြုပြင်ပြောင်းလဲရေးတွေလည်းအကုန်လုံးအတွက်အဟံတားတွေဖြစ်ကုန်မယ်လူခွင့်ရေးတို့ ဒီမိုကရေစီအကောင့်တဲ့ပေါ်ကြီးတို့အားလုံးအတွက်နောင်နှေးသွားနိုင်တယ်၊ဆွေရသွားနိုင်တယ်
။သမရအိနော်ကအထူးအစည်းအဝေးပွဲကိုသမရဦးထင်ကျော်နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ဒုသမရကြီးဖြစ်တဲ့ဦးမြင့်စွေဦးဗန်တီယူပြည်သူ့လွတ်တော်ဥက္ကဋ္ဌအမျိုးသားလွတ်တော်ဥက္ကဋ္ဌဒုတက်မတော်ကာကွယ်ဦးစည်းချုပ်ဒုဗိုလ်ချုပ်မူကြီးဆိုဝင်ပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဒုဗိုလ်ချုပ်ကြီးကျော်စွေဒုဗိုလ်ချုပ်ကြီးစိန်ဝင်ဒုဗိုလ်ချုပ်ကြီးရဲအောင်ဦးကျော်တင့်စွေရှေ့နေချုပ်ဦးထွန်းထွန်းဦးနဲ့အမျိုးသားလူညွန့်ရေးအကြံပေးဦးတောင်ထွန်းတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာဒီရက်စနေနေ့မနေ့ခင်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ထိုင်းရောက်မြန်မာတွေအတွက်သတင်းကောင်းတစ်ပုဒ်ကိုပြောပြချင်ပါတယ်နိုင်ငံသားအလို့သမားရေးဆိုင်ရာဥပဒေသစ်ကိုဆိုင်းငံ့ဖို့ထိုင်းဝန်ကြီးချုပ်ကစီစဉ်နေပါတယ်ထိုင်းအစိုးရမကြာသေးခင်ကတတ်မှတ်ကျင်းသုံးခဲ့တဲ့နိုင်ငံသားအလို့သမားဥပဒေသစ်ဟာထိုင်းလုပ်ငန်းရှင်တွေနဲ့နိုင်ငံသားအလို့သမားတွေအတွက်ထိခိုက်နှနာမှုကြီးမားတဲ့အတွက်ပြန်လည်သုံးသပ်ဖို့ယာယီဆိုင်းငံ့ထားတာဖြစ်ကြောင်းတောက်ကြနေမှာကြေညာတာပါ VOA သတင်းတော်မအေးမှသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံတွင်းမှာအလုပ်လုပ်ကင်နေကြတဲ့နိုင်ငံသားအလုပ်သမားတွေနဲ့ပတ်သက်လို့လုပ်ငန်းရှင်တွေဟာဥပဒေနဲ့မညီတဲ့နိုင်ငံသားအလုပ်သမားတွေကိုအလုပ်ခန့်ထားတာတွေကိုစစ်ဆေးတွေ့ရှိခဲ့မယ်ဆိုရင်လုပ်ငန်းရှင်တွေအနေနဲ့အလုပ်သမားတဦးကိုတရားမဝင်အလုပ်ခန့်ထားတာကြောင့်ဘတ်ငွေ၄သိန်းကနေ၈သိန်းအထိဒဏ်ငွေပေးဆောင်ရမယ်ဆိုပြီးဥပဒေထဲမှာပါရှိတာပါဒီဥပဒေထွက်ပြီးအဖမ်းဆီးတွေလည်းဇက်တိုက်ဖြစ်လာပါတယ်ဒီဥပဒေနဲ့ပတ်သက်လို့တင်တော်တဲ့နီလန်းနေရှာဖွေဖို့အတွက်အလုသမားရေးဆိုင်ရာအဖွဲ့အစည်းတွေကိုတာဝန်ပေးလိုက်တယ်ဆိုပြီးထိုင်းအစိုးရကဆိုပါတယ်ဒီဥပဒေသစ်ကိုရက်ပေါင်း120ယာယီဆိုင်ငံ့မဲ့ကိစ္စမှာတော့ပုံမှတ်101 102 122တို့ကိုပြန်လည်သုံးသပ်ဖို့ဖြစ်ပါတယ်အဲ့ဒီပုံမှတ်တွေကတော့အလုရှင်တဲ့အလုသမားတွေကိုဖမ်းမိတာနဲ့ထောင်ဒဏ်နဲ့ငွေဒဏ်ကိုအမြင့်ဆုံးချမှတ်နေတဲ့ဥပဒေပုံမှတ်တွေဖြစ်ပါတယ်ဇွန်လ30ရက်နေ့ညပိုင်းထိုင်းသတင်းတွေမှာတော့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကအလုသမားရေးဆိုင်ရာဥပဒေသစ်ဟာထိုင်းလုပ်ငန်းရှင်တွေရောအင်းနီနာချင်းနိုင်ငံတွေကလာရောက်အလုပ်လုပ်ကိုင်နေသူတွေပါနှိမ့်နာမှုတွေရှိနေကြောင်းဒီအတွက်အလုသမားရေးဌာနတွေနဲ့ငင်းညာရေးကောင်စီအကြံပေးအဖွဲ့ရဲ့တင်ပြချက်ကိုလက်ခံခဲ့ပြီးဥပဒေသစ်တွေကပုံမှတ်3ခုကိုယာယီရဆိုင်ဖို့အတွက်အခြေခံဥပဒေပုံမှတ်44ကိုသုံးပါဖြစ်ကြောင်းပြောဆိုသွားခဲ့တာပါဒီဥပဒေနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်မစ္စတာပရာယွတ်ချန်အိုချာကအခုလိုပြောသွားပါတယ
်
ဝန်ကြီးချုပ်ပြောဆိုသွားတာကတော့သူ့အနေနဲ့ဆုံးရှုံးနှိမ့်နာမှုတွေရှိတယ်ဆိုတာကိုနားလည်တဲ့အကြောင်းဒါပေမဲ့ဥပဒေဟာဥပဒေပါပဲအရေးမယူဘဲနဲ့လွှတ်ထားပေးလို့တော့မရဘူးဆိုပြီးပြောသွားခဲ့တာပါအချိန်တစ်ခုပေးပြီးအဲ့ဒီဥပဒေကိုဆိုင်းငံ့ပြီးသွားရင်အဲ့ဒီဥပဒေကိုကျင့်သုံးသွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်လက်ရှိမှာလဲတရားမဝင်ခိုးဝင်တဲ့အလုပ်သမားတွေနဲ့လူကုန်ကူးမှုတွေနဲ့ပတ်သက်လို့ရှိရင်တော့လဝကဥပဒေအတိုင်းစီရင်သွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်ဒုတိယဝန်ကြီးချုပ်ကတော့ဝန်ကြီးချုပ်ရဲ့တာဝန်ပေးချက်အရအလုပ်သမားရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်ဆက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းယာယီဆိုင်းငံ့ထားတာကတော့ပုံမှန်3ခုဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပြီးဒီဥပဒေကျင့်သုံးတော့မယ်ဆိုရင်တော့တရားမဝင်နိုင်ငံသားအလုပ်သမားတွေကိုပြန်ဖို့အတွက်နေဆက်ခိတ်တွေကနေတရားဝင်ခွင့်ပြုပေးမယ်ဆိုပြီးပြောဆိုသွားပါတယ်အစိုးရအနေနဲ့ပြင်းထန်တဲ့ဥပဒေကိုချမှတ်လိုက်တဲ့အတွက်အလို့ရှင်တွေကလည်းတရားမဝင်အလို့သမားတွေကိုမခန့်ရဲကြသလိုအလို့သမားတွေကလည်းထိတ်လန့်ပြီးနေရက်ပြန်နေကြတာဖြစ်တယ်လို့လည်းဆိုပါတယ်ဒီအပိုင်းမှာတော့ထိုင်းမှာအလို့လုံးနေကြတဲ့တရားမဝင်နေထိုင်နေကြတဲ့လာအိုမြန်မာကမ္ဘောဒီးယားတွေဟာနေရက်ပြန်နေကြတာဖြစ်ပြီးဒီထဲမှာအစုအဝေးနဲ့ပြန်ကြသူတွေကတော့မြန်မာနိုင်ငံသားတွေဖြစ်ပါတယ်ဒီအတွက်ထိုင်းနဲ့မြန်မာတာဝန်ရှိသူတွေဟာလည်းဒီပြဿနာတွေကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံမှာဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေကြပါတယ်ရှင
်ထိုင်းရှိဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့မြန်မာနိုင်ငံသားတွေရဲ့နှလုံးသားကိုဖန်ဆားခဲ့သူတဦးရဲ့သတင်းကိုလည်းတင်ပြချင်ပါတယ်ကိုကံပညာမျိုးစုံ3ခွင့်ရှိတဲ့ဒီ MMA လို့ခေါ်တဲ့ Mix Martial Arts 1 Championship ဒီ Middleweight တန်းကမ္ဘာ Champion ပြိုင်ပွဲမှာမြန်မာစဘအုံးလို့နာမည်ကြီးတဲ့ online ensan champion စုကိုစုကူးသွားတာပါရန်ကုန်မှာမနေ့ကကျင်းပတဲ့ဘောလုံးပွဲမှာလက်ရှိ champion ရုရှားနိုင်ငံသား Vitali Bigdash ကိုအနိုင်ရဘူဆွဲလိုက်တာဖြစ်ပါတယ်မတ်အင်ဂျင်နီယာကအကြောင်းစုံကိုပြောပြမှာပ
ါ Ladies and gentlemen after 5 rounds we go to the judges scorecards and all three judges see it for your winner and you won middleweight world champion
က်ကြခဲ့ရတဲ့အတန်ကတော့တောက်ကြနီကရန်ကုန်မြို့သူဝနာအားကစားခန်းမမှာမြန်မာကအင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပတဲ့ One Championship Middleweight Dan ကမ္ဘာချန်ပီယံပြိုင်ပွဲမှာအောင်လာအန်ဆန်အနိုင်ရရှိကြောင်းဒိုင်လူကြီးကကြေညာသွားတာဖြစ်ပါတယ်။လက်ရှိချန်ပီယံဖြစ်သူ Vitaly Big Dash ကိုစိန်ခေါ်ပြီးရှင်ပြိုင်ထိုးခဲ့တဲ့ပွဲမှာစုစုပေါင်း5ကြိမ်မြောက်အပြန်အလှန်ထိုးတက်ခဲ့ပြီးတဲ့နောက်ဒိုင်တွေအားလုံးကအမှတ်ပြေပေးပြီးတညီတညာတဲ့အောင်လာအန်ဆန်ကိုအနိုင်ပေးခဲ့တာပါ။အခုလိုချန်ပီယံဆုကိုရရှိဖို့သူ့အနေနဲ့နေရောညပါအင်တိုက်အားတိုက်လေ့ကျင့်ခဲ့ရတယ်လို့အောင်လာအန်ဆန်ကပြိုင်ပွဲအပြီးသတင်းထောက်တွေကိုအခုလိုပြောသွားပါတယ
်။ကျွန်တော်အင်းနဲ့ကတော့ဒီမှာဒီမှာဒီနေ့မှာကမ္ဘာချန်ပီယံဖြစ်ချင်အောင်ကျွန်တော်ထောက်အင်းမှာအဲ့ဒါပဲ။အဲဒီတော့ကျွန်တော်တို့အားလုံးအားပေးတဲ့အတွက်ကျွန်တော်တို့စူးစမ်းပြီးတော့တော့ဒီဒီပွဲဆိုပြီးတော့ကျွန်တော်နေ့ညစူးစမ်းတော့အမ်တကယ်ဆိုကျွန်တော်ညံရောမညံဘူးနော်ကျွန်တော်ကအဲကျွန်တော်မကျွန်တော်ကျေပွဲတွေရန်စူးစမ်းပြီးတော့နေ့နဲ့ညနဲ့ယူအောင်စူးစမ်းပြီးတော့ဒီတော့ကမ္ဘာချန်ပီယံဖြစ်လာတာဖြစ်ပါတယ်အဲ့ဒါကျွန်တော်အားနဲ့ဖြစ်တာဟုတ်ဘူးအားလုံးဒီလိုမျိုးကျွန်တော်ကိုကူညီပေးတော့ကျွန်တော်စပွန်ဆာရေးမှာတွေ့ရမလားဒီကမြန်မာစပွန်ဆာရေးလေအဲမြန်မာဒီမှာကျွန်တော်ကစားတိုင်းကကျွန်တော်အားပေးရတယ်အားလုံးကျွန်တော်ရန်ကြီးစုတယ်အားလုံးရန်ချစ်တယ်အဲ့ဒါပြီးတော့မြန်မာပြည်မှာဘာမဆိုကျွန်တော်စူးစမ်းပြီးတော့စူးစမ်းပါမောညညပြီးလုံးဝဘာမဆိုဖြစ်နိုင်လို့ကျွန်တော်ဒီလိုမျိုးအားပေးချင်ပါတယ
်အခုလိုကချင်တိုင်းသားအောင်လာအန်ဆန် MMA Middleweight Dan ကမ္ဘာချန်ပီယံဆုကိုစွခုနိုင်တာဟာမြန်မာနိုင်ငံအတွက်တာမကအရှိတောင်အာရှဒေသအတွက်ပါပထမဆုံးအကြိမ်ဖြစ်တယ်လို့လည်းညီဖြစ်သူကမ်ဆန်းက VOE ကိုပြောပါတယ
်ကျုပ်ကချင်သူတယောက်နေဖြင့်ဂုံယူရယ်နောက်တစ်ခုကတော့ကျွန်တော်ဗမာပြည်အားလုံးဗမာပြည်သားအားလုံးအတွက်ရောအကျိုးပြုမဲ့နိုင်ပွဲတပွဲဖြစ်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကတော့ကျွန်တော်တိုင်းရင်းသားတွေအားလုံးအတွက်ရောစီးလုံးညီညွတ်မှုအတွက်ပံ့ပိုးနိုင်မဲ့အောင်မြင်မှုတစ်ခုလို့ကျွန်တော်ယုံကြည်ပါတယ
်အခုလိုချန်ပီယံဆုကိုစွခုနိုင်ဖို့အောင်လာအန်ဆန်ဟာလွန်ခဲ့တဲ့၄နှစ်ကျော်ကတည်းကပြိုင်ပွဲအဆင့်ဆင့်ကိုရှင်ပြိုင်ထိုးတက်ခဲ့ရတယ်လို့ဆိုပါတယ် One Championship Middleweight Dan ကမ္ဘာချန်ပီယံပြိုင်ပွဲနဲ့ပတ်သက်လို့ကမ်ဆန်းကအခုလိုပြောပြပါဗျ
။ 1FC ဒီဟာကတော့အခု Middleweight ကတော့အရေးကြီးတာပါ။ Middleweight တို့ဒီ weight တမ်းအရေးကြီးတဲ့ weight တမ်းပါတယ်။နောက်တစ်ခုကတော့ UFC နဲ့ဒီကမ္ဘာပေါ်မှာ UFC နဲ့ 1FC နှစ်ခုပဲရှိတယ်။ကျွန်တော်ဒီအနောက်ပိုင်းမှာတော့ UFC အရှေ့ပိုင်းမှာကတော့ 1FC အရှေ့ပိုင်းဆိုပေမဲ့ဒီ Russia လို့ပါအားလုံးမျိုးပါပါတယ်။တကယ်ကိုဒီဒေါ်လာတန်းထောင်နဲ့ချီမှကြီးတဲ့ထိုးပွဲအစီအစဉ်ပေါ့နော်အဖွဲ့အစည်းတစ်ခုဖြစ်ပါရဲ့
မနေ့ကဘိုလ်လူပွဲကိုမြန်မာရီတာမကနိုင်ငံတကာမှာအွန်လိုင်းကနေအားပေးကြည့်ရှုတဲ့ပရိသတ်တန်းနဲ့ချီရှိခဲ့ပြီးအဲ့ဒီတဲကအမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့မြန်မာပရိသတ်ကိုစောစောလှိုင်းကတော့အောင်လာအန်ဆန်းဟာပြိုင်ဘက်ရဲ့အားနည်းချက်ကိုထိရောက်အောင်အသုံးချနိုင်ခဲ့တယ်လို့အခုလိုပြောပါတယ
်ပေါင်းသူကစိုက်တိုးတွေကတစ်ဖက်ကလူကသူ့ကိုချုပ်ပြီးတော့သူနိုင်တဲ့နိုင်ငံကထိုးကိုကျူးစားတယ်ဒါပေမဲ့သူကသူတန်းနဲ့ဒီချုပ်ကနေပြန်ပြီးတော့ရှင်တိုင်မင်းနဲ့ပြောတော့မြန်မာတိုင်းစံတက်ဝိစံတန်းသူကမတက်ရက်ပြီးတော့ရှင်ထိုးတဲ့နည်းစနစ်ကိုသူစုံဝင်သွားတယ်။အဲ့တော့သူကောင်တာချက်ပြန်လှုပ်ပြီးထိုးတဲ့အခါမှာတစ်ဖက်ကသူကစားဝယ်ပြက်သွားတယ်။ပြက်သွားတဲ့အခါကျတော့သူတစ်ခါအဲ့ချိန်မှာသူထိုးခွင့်ရသွားတယ်ထိုးခွင့်ရသွားပြီးတော့လဲသွားတဲ့အချိန်မှာသူတိုက်ထိုးတယ်။ထိုးပြီးတဲ့အချိန်မှာသူထိုးတဲ့ဥစ္စာကတစ်ဖက်လူကိုဖိရောက်ဖြစ်တဲ့အခါကျတော့ပွဲရမပွဲမပြီးသွားနိုင်ဘူး။ဒါပေမဲ့တစ်ဖက်လူကသူ့ကိုရှင်ထိုးဖို့အခြေအနေပြတဲ့အခါမှာသူကအတင်းလောမကြီးလုံးလာမတွေ့ဘဲသူကရှောင်ပေးလိုက်တယ်။အဲ့တော့သူအနေနဲ့ကသူ့ရဲ့ပွဲဒီငွေတက်မှတ်ထားတဲ့သူထိုးတဲ့ထုံးလေးစလေးကိုသူဆက်တဲ့ကျင့်သုံးသွားတွေ့
ပြီးခဲ့တဲ့2016ခုနှစ်မှာမြန်မာနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့ One Championship Middleweight Dan ကမ္ဘာချန်ပီယံပြိုင်ပွဲမှာ Vitaly Big Dash ကိုအောင်လာအန်ဆန်းရှုံးခဲ့ပြီးတဲ့နောက်ဒီနှစ်မှာပြန်လည်ရှင်ပြိုင်ထိုးခွင့်ရခဲ့ပြီးအနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင
်မင်းညင်နိုင်တင်ပြခဲ့တာပါမြန်မာသတင်းဆောင်မတွေဒီမှာခဏနားပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်သမ္မတဒိုနယ်ထရန့်ပြန်ပြင်းရေးဆွဲထားတဲ့ခရီးသွားလာခွင့်ယာယီတားမြစ်တဲ့သမ္မတအမိတ်ကြော်ညာချက်ဟာစန့်ကျင်ကန့်ကွက်မှုတွေကြီးကြီးမားမားမရှိဘဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။သမ္မတရဲ့ခရီးသွားခွင့်တားမြစ်ချက်မှာပါဝင်တဲ့နိုင်ငံ၆နိုင်ငံကရောက်လာကြမဲ့သူတွေကိုကူညီပေးဖို့အတွက်လူဝင်မှုကြီးကြပ်ရေးရှိနေတဲ့လေဆိပ်မှာတွားရောက်စုဝေးနေကြပါတယ်။အမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာကြမဲ့ဒုက္ခသည်တွေလာရောက်ခွင့်ရပောင်း120ယာယီပိတ်ပင်ပြီးကတ္တမှုကလည်းကြာသာပရိနိမှာပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ကုဇော်ဝင်းလှန်ကစူးစီးတင်ပြထားပါတယ်။
ခီးသွန်းလာခွင့်ပိတ်ပင်တမ်းမြစ်ချက်လို့ရေဝအဖြစ်ခေါ်ဆိုကြတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့မူလအမိန့်ကြေညာချက်ကိုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ပြင်ဆင်ရွေးဆွဲထားတဲ့အဲ့ဒီအမိန့်ကြေညာချက်ကိုအမေရိကန်နိုင်ငံတော်တရားရုံးချုပ်ကလက်ခံကြားနာမှာဖြစ်ကြောင်းဇွန်လ26ရက်နေ့ကပြောကြားလိုက်ပါတယ်သမရရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့အမိန့်ကြေညာချက်ထဲကအများစုကိုလည်းစတင်ကျင့်သုံးခွင့်ပြုလိုက်ကြောင်းနိုင်ငံတော်တရားရုံးချုပ်ကြေညာချက်မှာဖော်ပြထားတာကြောင့်ဒီဥပဒေဟာဇွန်လ29ရက်ကြာသပတေးနေ့ညနေကစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒီဥပဒေသေးအရပြည်ဝင်ခွင့်ယာယီပိတ်ပင်ခံရတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုအတွင်းဝင်ခွင့်မရခင်အမေရိကန်မှာရှိနေတဲ့သူတို့ရဲ့မိသားစုတွေဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေနဲ့တရားဝင်ဆက်ဆံမှုရှိကြောင်းခိုင်လုံတဲ့အထောက်အထားပြကြရမှာဖြစ်ပါတယ်။အီရန်၊လစ်ဗျာ၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယီမင်စတဲ့နိုင်ငံ၆နိုင်ငံကဝင်လာကြမဲ့သူတွေရဲ့ဗီဇာလျှောက်လွှာတွေကိုဘလို့ကင်တွယ်ဆောင်ရွက်သင့်တယ်ဆိုတာနဲ့ပတ်သက်လို့ဒီဥပဒေစတင်အသက်မဝင်ခင်လေးမှာအမေရိကန်အစိုးရအရာရှိတွေကရှင်းပြခဲ့တာမှာတော့တခြားနိုင်ငံတစ်ခုကတစ်ဆင့်အမေရိကန်ပြည်ထောင်စုကိုဇူလိုင်လ6ရက်နေ့မတိုင်ခင်လာဖို့ခွင့်ပြုချက်ရထားပြီးသူတွေကိုလာရောက်ခွင့်ပြုမှာဖြစ်ပြီးအဲ့ဒီရက်နောက်ပိုင်းမှာလာရောက်ဖို့စီစဉ်သူတွေကိုတော့နောက်ပိုင်းမှာကင်တွယ်ဆောင်ရွက်သွားမယ်လို့အစိုးရအစိုးရအရာရှိတွေကပြောပါတယ်ပြည်ဝင်ခွင့်ဗီဇာလျှောက်လာအတွက်မူလကလေးကတွေ့ဆုံဖို့စီစဉ်ထားပြီးသူတွေတွေ့ဆုံမဲ့အစီအစဉ်တွေကိုပယ်ဖြစ်မှာမဟုတ်ကြောင်းဒါပေမဲ့အသစ်လျှောက်ထားသူတွေအနေနဲ့တမယိုးကြစစ်ဆေးမင်းများခံရတာအပြင်အမေရိကန်နိုင်ငံအတွင်းမှာနေထိုင်သူမိသားစုဝင်ဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိကြောင်းခိုင်လုံတဲ့အထောက်အထားထပ်ပြကြရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းရောက်နေပြီးသားသူတွေနဲ့မိသားစုဝင်ဖြစ်ကြောင်းပြနိုင်တဲ့အထောက်အထားတွေကတော့မိဘ၊ဇနီး၊ခင်ပွန်း၊သားသမီးအရွယ်ရောက်ပြီးတဲ့သားနဲ့သမီးသမက်၊ချွေးမဒါမှမဟုတ်ညီကိုမောင်နှမဖြစ်တဲ့ဆိုတဲ့အထောက်အထားတွေပါဝင်တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်။မိသားစုဝင်ဖြစ်ကြောင်းအထောက်အထားပြလို့မရနိုင်သူတွေစီရင်မှာတော့အဖိုးအဖွားမြေဦးလေးအတော်တူတူမညီအကိုမောင်နှမဝန်းခွဲခဲမရောင်းမရောက်ခမချွေးမတမက်စိစကြောင်းလန်းထားသူနဲ့တခြားဆွေမျိုးဝေးတဲ့သူတွေပါဝင်ပါတယ်အခုလိုခွဲခြားတတ်မှတ်ရတာဟာလူဝင်မှုကြီးကြပ်ရေးဥပဒေထဲမှာပါတဲ့အချက်တွေအပေါ်အခြေခံပြီးလှုပ်ဆောင်ခြင်းဖြစ်တယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်အမေရိကန်အစိုးရကအခုထုတ်ပြန်လိုက်တဲ့ကန့်သတ်ချက်တွေဟာတင်းကျပ်လွန်းကြောင်းကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကလူဝင်မှုကြီးကြပ်ရေးဆိုင်ရာရှေ့နေMike Ferrer ကပြောပါတယ်
How could you deny that someone's grandparent has a close bona fide relationship with the family? How could you deny that a fiance doesn't have that?
ကိုဖွာတော်ဆက်တဲ့သူတွေဟာတရားဝင်မိသားစုဝင်နေမဟုတ်ဘူးလို့ဘယ်လိုလုပ်ပြီးတော့သတ်မှတ်မလဲ။နောက်ပြီးတော့ကိုနဲ့ဆက်ဆက်ထားတဲ့လူတယောက်ကိုရောကိုနဲ့တရားဝင်ဆက်ဆက်မှုမရှိပါဘူးလို့ဘယ်လိုလုပ်ညှင်းပယ်မလဲ။ကျွန်တော်တို့တိုင်းပြည်ဟာတမူထူးခြားစွာလူသားတွေရဲ့အခြေခံအခွင့်အရေးတွေကိုရပိုင်ခွင့်ပေးထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့ဒီအချက်ကိုပဲဒီကနေ့ကျွန်တော်တို့အောင်ဆက်ပြီးတော့လှုပ်ဆောင်ကြရမှာပါ။
အမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာကြမဲ့ဒုက္ခသည်တွေလာရောက်ခွင့်ရပ်ပေါင်း120ယာယီပိတ်ပင်ပြီးအမေရိကန်နိုင်ငံကိုလာရောက်မဲ့နှစ်စဉ်ဒုက္ခသည်အရေအတွက်ကို9000အဖြစ်ကန့်သတ်မှုဟာလည်းကြာသပတေးနေ့တရက်ထက်မှာပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံအတွင်းမှာရှိနေပြီးသားမိသားစုဝင်တွေနဲ့ခိုင်လုံတဲ့အထောက်အထားပြနိုင်တဲ့ဒုက္ခသည်တွေကိုတော့ဝင်ရောက်ခွင့်ပြုမယ်လို့ဆိုပါတယ်။ဒီဥပဒေကြောင့်အမေရိကန်ကိုလာကြမဲ့မြန်မာဒုက္ခသည်တွေကိုပါအတော်လေးထိခိုက်စေနိုင်တယ်လို့ဆိုလာသူကတော့ BACI အမေရိကန်မြန်မာလူမှုရေးအသင်းကအမှုဆောင်အဖွဲ့ဝင်တဦးဖြစ်သူဒေါက်တာရိုဒင်းကပါ
ဒါဗမာပြည်သားဒုက္ခတွေရည်လာဖို့အမေရိကန်လာဖို့ကတော်လေးကိုထိခိုက်မယ်လို့ကျွန်တော်မြင်တယ်။ဘာဆိုတော့အဲ့ဒီမှာတားမြစ်ထားတဲ့ဟာတော်တော်များတယ်။နံပါတ်၁အချက်ကတော့ရပ်ပေါင်း120 refugee တွေကိုပိတ်လိုက်မှာဖြစ်တယ်။ဆိုတော့ခုဒီနေ့ကနေရပ်ပေါင်း120ဆိုတော့July, August, September, the physical year ကုန်နဲ့ထိဖြစ်သွားမယ်။အဲဒီမှာတော်တော်လေးတော့ဒါထိခိုက်မယ်လို့ကျွန်တော်မြင်တယ်
။အခုလ29ရက်နေ့အထိအမေရိကန်နိုင်ငံအတွင်းကိုရောက်လာကြတဲ့ဒုက္ခသည်အရေအတွက်ဟာ4,900နီးပါးရှိသွားပြီလို့အစစ်မြစ်အမေရိကန်အရာရှိတွေကပြောတာကြောင့်ပြီးခဲ့တဲ့အောက်တိုဘာလမှာစတင်တဲ့2019ခုနှစ်ဘန်နာနှစ်အတွက်သတ်မှတ်ထားတဲ့ဒုက္ခသည်အရေအတွက် 9,000 ပြည်ကနီးနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းမိသားစုဝင်တွေနဲ့ဆက်နွယ်ပြီးလာရောက်ဖို့ကြိုးစားကြတဲ့ဒုက္ခသည်တွေကိုထပ်မံခွင့်ပြုဖို့ရှိနေသေးတာကြောင့်အဲ့ဒီကန့်သတ်ချက်အရေအတွက် 9,000 ထက်ကျော်သွားနိုင်တယ်လို့ဆိုပါတယ်။ရွှေပြောင်းအခြေချနေထိုင်ဖို့ရောက်လာကြတဲ့ဒုက္ခသည်တစ်ဝက်လောက်ဟာအမေရိကန်မှာဆွေမျိုးသားချင်းရှိထားကြပြီးသူတွေဖြစ်တယ်လို့လည်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန် နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 5999နဲ့လိုင်းလတ်190တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်မှာဖြစ်သလိုအမျိုးသမီးကဏ္ဍမှာတော့
ကြောင်တက်ဖို့အတွက်မတက်နိုင်တဲ့ပညာရေးအတွက်အခက်အခဲဖြစ်နေတဲ့ဒေသတွေမှာဆိုလို့ရှိရင်လည်းဆရာဆရာမတွေကိုပို့ပေးပြီးတဲ့အခါမှာသူတို့
နောက်ပိုင်းမှာအပြည့်စုံကိုနားဆင်နိုင်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဲဒီတာအပေါ်နဲ့သတင်းဆောင်မတွေကိုဒေါခင်မျိုးသက်ကစူးစီးတင်ပြထားတာပ
ါကုလသမဂ္ဂစုံစမ်းသူတွေကိုပြည်ဝင်ခွင့်မပေးဘူးလို့မြန်မာအစိုးရကကြုံးဝါနေတယ်ဆိုတဲ့ဆောင်းပါးကိုတောက်ကြံနေထုတ်The New York Times မှာဆောင်းမရှင် Mike East ကရေးပါတယ်။ရခိုင်မှာမကြတဲ့ခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကအချက်လက်တွေစုဆောင်းဖို့အတွက်အဖွဲ့တစ်ဖွဲ့ဆီလွတ်မယ်လို့ပြောပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ကိုပြည်ဝင်ခွင့်ပေးစရာဘာကြောင်းမှမရှိဘူးလို့မြန်မာနိုင်ငံခြားရေးဌာနကပြောရမို့ဒါဟာကုလသမဂ္ဂအဖွဲ့ကြီးနဲ့မြန်မာအစိုးရတို့ကြားတင်းမာမှုတွေရှိလာနိုင်စေတယ်လို့ဆောင်းမရှင်ကတုံ့တက်ပါတယ်။မနစ်ကအောက်တိုဘာရခိုင်ပြည်နယ်ထဲမှာအဆောင်တပ်သား9ဦးကိုတေဆုံးစေတဲ့နေကြားဆောင်စခန်းဝင်စီးမှုကိုပါကစ္စတန်နဲ့ Saudi Arabia နဲ့ဆက်နွယ်မယ်လို့ယူဆရတဲ့ Haraka El Yakin စစ်သွေးကြောအဖွဲ့ကတိုက်ခိုက်တယ်လို့ယုံကြည်တာပါတဲ့ဒီတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အတွက်ဒေတာရင်းစစ်တပ်ကလုံခြုံရေးယူခဲ့တဲ့နောက်ပိုင်းရိုဟင်ဂျာတောင်းနဲ့ချီးပြီးထွက်ပြေးရတယ်လို့လုံခြုံရေးတပ်သားတွေကမရင်းမှုတွေလူသတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်လုပ်နေတဲ့ဆိုတဲ့သတင်းကြောင့်လူသားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုရှိလာနိုင်တယ်ဆိုပြီးကုလသမဂ္ဂက February လထဲမှာပဲပြောကြားခဲ့တာပါ March လမှာတော့ Australia India နဲ့သီရိလင်ကာနိုင်ငံကအဖွဲ့သားတွေပါတဲ့အချက်လက်စုဆောင်းရေးအဖွဲ့ကိုဆက်လွတ်မယ်လို့ကုလသမဂ္ဂကပြောခဲ့တာဖြစ်ပြီးဒါကိုလက်ခံဖို့လူခွင့်ရေးအဖွဲ့ပေါင်းများစွာကတိုက်တွန်းပေမဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကတော့ဒါကိုလက်မခံပါဘူးမြန်မာအစိုးရကကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးစီးတဲ့ကော်မရှင်အပြင်ပြည်ရင်းအဖွဲ့ဖြစ်တဲ့ဒုသမရဦးဆောင်တဲ့ကော်မရှင်ကိုပါဖွဲ့စည်းပြီးစုံစမ်းစီတာမို့အခုလိုကုလအဖွဲ့လာဖို့မလိုဘူးလို့ညင်းတဲ့အပြင်ဒါဟာအခြေအနေကိုပိုဆိုးစေနိုင်တယ်လို့ပြောပါတယ်။လူခွင့်ရေးအဖွဲ့တွေကတော့အခုလိုညင်းတာကအခြေအနေကိုဆိုးလာစေမယ်လို့ထောက်ပြတယ်လို့ကိုဖီအာနန်စုံစမ်းရေးအဖွဲ့ကလူခွင့်ရေးကိစ္စစုံစမ်းတာမပါတဲ့အတွက်ဒါကိုမချေနဲ့တယ်လို့ပြည်ရင်းစုံစမ်းရေးအဖွဲ့ကလည်းစစ်တပ်ကလူဟောင်းတွေမမယုံဘူးလို့ဆိုပါတယ်။ဒါအပြင်အခုလိုလာခွင့်မပြုတာဟာလူနည်းစုမွတ်စလင်တွေကိုဖိနှိပ်ဖို့စစ်သားတွေကိုအားပေးရကြနေတယ်လို့ရခိုင်ရေးအစိုးရရဲ့ကင်ကြယ်ပုံအချိုးမကျတာကိုကုလကတိမှဆိုးနေတယ်လို့ပါဆွဆွဲကြောင်းဖော်ပြထားပါတယ်။ဒုတိယကြိမ်27ရာစုပင်လုံညီလာခံနဲ့တုံဆိုင်ဆိုင်သွားနေတဲ့မြန်မာငင်းချင်းလုပ်ငန်းစဉ်ဆိုတဲ့ဆောင်းမကူတော့တောက်ကြံနဲ့ Eurasian Review မှာ Anshuman Chowdhury ကရေးပါတယ်။ပြန်လဲတင့်မြင့်ရင်းနဲ့ငင်းချင်းအတွက်6ရက်ကြာဆွေးနွေးတဲ့ဒုတိယကြိမ်27ပင်လုံညီလာခံရလဒ်က3ခုတွေ့ရတယ်လို့ဆိုပါတယ်။အပြည့်ရဲ့လက်မှတ်မထိုးတဲ့ UNFC လို့ဩဇာကြီးတဲ့အဖွဲ့ပင်လုံညီလာခံကိုလာမတက်တာပအဝင်ဆွေးနွေးသူတွေကြားခွဲထွက်ရေးနဲ့ပတ်သက်တဲ့အတုံးလုံးသဘောထားကွဲပြားမှုတွေပေါ်လာတာနဲ့ဆွေးနွေးပွဲလုပ်ငန်းစဉ်မှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့ဆွေးနွေးပွဲတက်လာအောင်စီစဉ်ပေးတဲ့တိရွေအခမ်းကဏ္ဍကိုထင်ထင်ရှားရှားတွေ့လာရပါတယ်။ဆွေးနွေးပွဲမှာအချက်45ချက်ထက်က38ချက်ကိုအတည်ပြုနိုင်ခဲ့တာတွေ့ရပါတယ်။ Federal အတွက်စစ်တပ်ကပြည်ထောင်စုပြုတ်ကွဲရေးဥတည်နေတဲ့ဆိုတဲ့အမြင်တွေနောက်မှာနောက်ဆက်တွဲမလိုလားအပ်တဲ့ပြဿနာတွေတွေ့နိုင်တယ်လို့ပင်လုံစစ်တပ်ကိုပြန်ကောက်တဲ့အခါခွဲထွက်ခွင့်ရှိတယ်ဆိုတဲ့ခံစားမှုတွေရလာစေတယ်လို့ဆိုပါတယ်။နောက်တစ်ချက်ကတခုရီးသောစစ်တပ်ရှိရမယ်ဆိုတဲ့စစ်တပ်ရဲ့အယူဆနဲ့ဒီစစ်တပ်ဟာမြန်မာအများစုပါတဲ့တက်မတော်ဖြစ်နေတာမို့အပြစ်ရပြီးတဲ့နောက်တီထောင်းမဲ့စစ်တပ်တွေတခြားတိုင်းရင်းသားတွေကတန်တရားတွေထားနေတာပါတဲ့။ဘာပဲပြောပြောငင်းချင်းညှိနှိုင်းမှုတွေလုပ်နိုင်ဖို့အတွက်အဓိကကြတာကတော့ မြန်မာနိုင်ငံတွင်အရက်ဖက်နဲ့ဆက်ဖက်ကြား၊ကွာဟနေမှုတွေနဲ့ပတ်သက်ပြီးအစိုးရကအမြန်ဆုံးညှိနှိုင်းနိုင်မှုပါလို့သုံးသပ်ထားပါတယ်
။ဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်။သူရရှိမြရှိအလွေလန်းလိုက်ကြတယ်ဆိုတာလူတဘာဝပါပဲ။ဒါကြောင့်လဲ American Idiom အသုံးအနှုန်းတွေမှာလူရက်ကူမှုကိုပြတ်တဲ့ Idiom စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မနေ့တည်းတင်ပြပေးမယ့် Idiom အသုံးကတော့
Taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ CANDY candy ကတော့တခြားလို့မို့ရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။BABY baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါလေ။ဒီသုံးချက်ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
။ Getting grandmother to loan me the money was like taking candy from a baby.
အဖွားစီကပတ်စံချေးရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါလေ။
Getting grandmother to loan me the money was like taking candy from a baby.
Khaleesi ga tacha lon nya yu ya dilu be lwe ma lwe bo su yin be lu pyo ma le.
Taking candy from a baby.
Lu pyo lo ya ba le. A da ga do di ni minute twe tin pya ka de idiom a thong me phit ba le.
American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ပို့ချပေးခဲ့တာပါအခုဆက်လက်နားဆင်ရမှာကအမျိုးသမီးကဏ္ဍဖြစ်ပါတယ်မိုက်အီဖြူဟာ American သမ္မတဟောင်း George W. Bush ဖွင့်ထားတဲ့ Liberty and Leadership Forum ရဲ့2019ကျောင်းစဉ်တူဖြစ်ပါတယ်မြန်မာနိုင်ငံမှာတစ်နှစ်ကြာဒီကောင်းဆောင်မှုသင်တန်းအတွက်တိုင်းရင်းသားဒေသတွေမှာကလေးတွေရဲ့ပညာရေးအတွက်ဆောင်ရွက်ပေးခဲ့ပြီးနောက်ဇွန်လ26ရက် Texas ပြည်နယ် Bush Center မှာကျောင်းဆင်းခဲ့သူလည်းဖြစ်ပါတယ်မအီဖြူနဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းတင်ပြမှာပါ You can bend but never break me cause it only serves to make me more determined to achieve my final goal ဟုတ်ဆိုအီဖြူဒီအနေနဲ့ဘယ်အဖွဲ့အစည်းရလဲပေါ့နော်။နောက်အဖွဲ့အစည်းအကြောင်းကျင့်ချုပ်ပေါ့နော်။ပြောပြပေးပါလား
။ကျမတော့ကျေးလက်ဌာနတိုင်းရင်းသားများရေရှည်တည်တဲ့ပညာရေးလို့ခေါ်တဲ့ Rise အဖွဲ့မှာကျမ Program Manager အနေနဲ့တာဝန်ယူထမ်းဆောင်နေပါတယ်။ Rise အဖွဲ့ကတော့တိုင်းရင်းသားအခုလက်ရှိမှာဆိုလို့ရှိရင်၈ဖွဲ့ဖြစ်တဲ့ Karen, Shant and Kachin, Chin, Sumi, Naga, Lahu အဖွဲ့တွေနဲ့အတူတူလက်တွဲပြီးတော့ပညာရေးလုပ်ငန်းတွေမှာလှုပ်ဆောင်နေပါတယ်။အဲ့မှာကြုံတွေ့နေရတဲ့ကလေးတွေအခြေအနေကတော့ပထမတစ်တစ်ချက်ကတော့ပညာရေးကိုရရှိနိုင်တဲ့အခွင့်အလမ်းတွေအရင်ကနေပါတယ်အခွင့်အလမ်းလို့ပြောတဲ့အခါမှာဒီလမ်းပန်းဆက်သွယ်ရေးတော်၎င်းပြီးရင်ပညာရေးတင်ကြားဖို့စရိတ်တက်နိုင်မှုဒီစီးပွားရေးအခြေအနေတော်၎င်းပြီးလို့ရှိရင်မိသားစုအတွင်းထဲမှာဒီစာဝတ်နေရေးအတွက်ကိုဝိုင်းဝန်းပြီးတော့တစ်ဖက်တစ်လမ်းအနေရှာဖွေနေရတဲ့အပိုင်းတွေမှာတော်၎င်းပြီးလို့ရှိရင်ဒီနောက်ဆုံးအကြီးအမားဆုံးတစ်ခုကတော့အတိုင်းပြည်မငြိမ်မသက်မှုပေါ့နော်ဒီဖြစ်ဒီရှမ်းပြည်နဲ့ကချင်ဘက်ပိုင်းမှာဆိုလို့ရှိရင်တော့ဒီစစ်ပွဲဒဏ်ကိုအဓိကခံစားနေရတာတော့ကလေးတွေမှာတက်ရောက်မှုတွေအများကြီးရှိတာကိုတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဒီပညာသင်ပိုင်ခွင့်နှိမ့်ချနေတဲ့ကလေးတွေအခြေအနေကို Rise အနေနဲ့ဘယ်လိုကူညီဆောင်ရွက်ပေးပါလဲရှင်တနိုင်တပိုင်ပေါ့နော
် Rise အနေနဲ့တိုင်းရင်းသားဒေသတွေမှာလက်တွဲပြီးတော့ပါဝင်လှုပ်ဆောင်တဲ့အဖွဲ့တွေရမိဖက်အဖွဲ့တွေကနေတဆင့်ပညာရေးအခွင့်အလမ်းတွေတိုးမြင့်လာအောင်အတွက်ဒေတာရဲ့ဘာသာစကားဒေတာရဲ့ယဉ်ကျေးမှုနဲ့ကိုက်ညီမှုရှိပြီးသားဆရာဆရာမလေးတွေကိုသင်တန်းပေးပြီးတဲ့အခါမှာသူတို့ရဲ့ရက်ရွာတွေသူတို့ရဲ့သက်ဆိုင်ရာဒေတာတွေမှာပြန်လည်ထမ်းဆောင်မှုအတွက်ကိုလူထုနဲ့ချိတ်ဆက်ပြီးတော့လှုံ့ဆော်မှုတွေလုပ်တယ်။ပြီးရင်အဲ့လူထုကနေပြီးတော့ဒီဆရာဆရာမလေးတွေကိုလက်ခံကြိုဆိုပြီးတော့ဘလိုမျိုးရည်ရှိတည်တံ့ပြီးတော့ healthy ဖြစ်တဲ့ကျန်းမာရေးကောင်းမွန်တဲ့တင်မှုပတ်ဝန်းကျင်ကိုဘယ်လိုမျိုးဖက်ဖက်ကနေဝိုင်းဝန်းပံ့ပိုးပေးမလဲဆိုပြီးတော့ Rise အနေနဲ့အများကြီးထောက်ပံ့ပေးတယ်ပေါ့နော်ပြီးတဲ့အခါမှာဒီကြောင်းတက်ဖို့အတွက်မတက်နိုင်တဲ့ပညာရေးအတွက်အခက်အခဲဖြစ်နေတဲ့ဒေတာတွေမှာဆိုလို့ရှိရင်လည်းဆရာဆရာမတွေကိုပို့ပေးပြီးတဲ့အခါမှာသူတို့တက်နိုင်တဲ့ပိုင်းတိမှတ်ပြုတဲ့အနေနဲ့ stipend အနည်းငယ်ထောက်ပံ့ပေးတယ်ပြီးလို့ရှိရင်တင်ကြားမှုတင်ယူမှုဆိုင်ရာပစ္စည်းလေးတွေထောက်ပံ့ပေးတယ်ပြီးတဲ့အခါမှာပညာရေးနဲ့ပတ်သက်ပြီးတော့လူထုကြားမှာအသိအမြင်တိုးပွားလာအောင်လူထုအမြင်ဖွင့်ဆွေးနွေးပွဲတွေကိုလည်းလှုပ်ဆောင် ပေးတဲ့အခါမှာဝိုင်းဝန်းကူညီပံ့ပိုးပေးတယ်ပေါ့နော
်အခုလို့ဒီမှာတော့ပံ့ပိုးပေးတဲ့နေရာမှာအီးဖြူအနေနဲ့ရောဒီဒေသတွေကိုကိုယ်တိုင်သွားရောက်ခဲ့ဘူးပါလား
ဟုတ်ကဲ့ကျွန်မတော်တော်အားလုံးနှိပါကိုသွားရောက်လေ့လာခဲ့ဘူးပါတယ
်ဟုတ်ကဲ့အဲ့လိုသွားရောက်တဲ့အခါမှာဘယ်ဒေသတွေမှာခလေးတွေအခြေအနေကအဆိုးရင်ကဇုံလို့ထင်တယ်
ကျမအနေနဲ့ကတော့ဘယ်နေဒေသကတော့ပို့ပြီးခက်ခဲတယ်ဆိုတာထက်ကိုအခုလက်ရှိအားလုံးလည်းသိတဲ့အတိုင်းပဲလက်တလောစစ်ပွဲတံခန်းစားနေရတဲ့တအန်းဒေသတွေရှမ်းဒေသမှာရှိတဲ့ကလေးတွေအားဆိုလို့ရှိရင်ပညာရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေဒေသခံကနေပြီးတော့ဆက်လက်လှုပ်ရှားနေတာတွေရှိပေမဲ့လည်းဒီစစ်ပွဲတွေကနေသူတို့အကြီးမားဆုံးအဟန့်အတားအနေနဲ့ဖြစ်နေရတယ်။ဥပမာပြောရမယ်ဆိုလို့ရှိရင်ဒီဆရာဆရာမတွေကိုလုံခြုံရေးအတွက်ဘယ်သူကနေပြီးတော့အဓိကတာဝန်ယူအာမခံပေးမလဲ။ကလေးတွေပညာသင်ကြားနေတဲ့အခါမှာလည်းဘာမှဆိုရင်ထိတ်လန့်မှုမရှိဘဲနဲ့ပညာကိုကောင်းကောင်းမွန်မွန်အာရုံစိုက်တင်နိုင်မှုအတွက်ကတော်တော်လေးကိုစိုးရင်ရတဲ့အခြေအနေမှာရောက်ရှိနေတယ်။ပြီးရင်ဒီကလေးတွေနဲ့ဆရာဆရာမတွေသင်ကြားဖို့အတွက်အဓိကလိုအပ်တဲ့သင်ထောက်ကူပစ္စည်းတွေကိုထောက်ပံ့ပေးဖို့အတွက်ကပြင်ပလူတွားရောက်ပြီးတော့ပညာရေးနဲ့သက်ဆိုင်တဲ့ထောက်ပံ့အကူအညီတွေပစ္စည်းတွေကိုပေးဖို့ဆိုတာလည်းတော်တော်လေးကိုအခက်အခဲဖြစ်နေရတယ်ပေါ့နော်။
အဲ့တော့အီးဖြူပြောချက်ရပါတော့နော်။ဒီတိုင်းဒေသတွေမှာလွန်ပါချို့တဲ့တွေကလေးငယ်တွေရဲ့ပညာရေးအတွက်ဆောင်ရွက်ပေးနိုင်အောင်လို့ဘယ်လိုစိတ်ဓာတ်ဖြစ်လာပါလဲအခြေခံ
က။ကျမကိုရိုင်ဝရဲ့နောက်ခံတမိုင်းအောင်ပြန်ပြောရမယ်ဆိုရင်ကျမမုတ်ဆမအမေရနေပြီးတော့ကြီးပြင်းလာတဲ့တမိဖြစ်တယ်။ပြီးရင်ပညာရေးကိုစာငတ်ပြီးတော့ကြည့်ပြင်လာတယ်ဒါပေမဲ့တခြားဆွဆွတိုင်းရင်းသားတွေနဲ့ရှင်မယ်ဆိုရင်ကိုယ့်ရဲ့အခက်ခဲကအင်မတန်မပြောပါလောက်တဲ့အခက်ခဲပေါ့နော်ဒါပေမဲ့2008လောက်မှာကြောင်းမျိုးကြောင်းလို့ထိုင်းနေတဲ့ဒေတာကိုရောက်ခဲ့ရတယ်ပျောက်ခဲ့တဲ့အခါမှာကိုယ့်ထက်နှိမ်ပါပြီးကိုယ့်ထက်ခွင့်လန်းတွေကိုအင်မတန်ကိုယ်တော်မှန်းဆလို့မရနိုင်တဲ့အခြေအနေမျိုးတွေမျက်မြင်ကိုယ်တွေ့ထိတွေ့တဲ့အခါမှာအရန်ကိုစိတ်ထိခိုက်ခဲ့ရတယ်အဲ့ဒီအချိန်မှာဆယ်ကျော်သက်အရွယ်ပဲဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့အသက်မွေးဝမ်းကြောင်းအနေနဲ့ကတော့ဒီလောက်မှလောက်ခဲ့မယ်လို့လည်းတခါမှမရည်ရွယ်ခဲ့ဘူးဒါပေမဲ့ volunteer ဆရာဆရာမအနေနဲ့တော့စာသင်ခဲ့ဘူးတဲ့အတွေ့အကြုံရှိတယ်ပေါ့နော်အဲ့ဒါကလည်းကိုယ့်ရဲ့ပညာရေးမှာစဦးဝင်ရောက်ခဲ့တဲ့အချိန်လို့လည်းပြောလို့ရသလိုပြီးရင်ဒီ global border study ဆိုတဲ့ post တန်းကျောင်းလေးကိုတက်ခွင့်ရခဲ့တယ်အဲ့ရနေမှတဆင့် field trip အနေနဲ့စစ်ဖက်တန်းကျောင်းမလို့ခန်းစားခဲ့ရတဲ့တကင်းရွာလေးတရွာထိုင်းနေစက်မှာရှိခဲ့တဲ့ရွာလေးကိုသွားရတဲ့အခါမှာပညာရေးအတွက်မပြောနဲ့နေဖို့အိမ်တော်မှအမိုးမလုံဘူးပြီးလို့ရှိရင်ကြောက်တောင်နေကြရဲမှာအင်မတန်ချမ်းတုံနေပြီးတော့ပညာရေးအခြေအနေကသူတို့အတွက်ကတော့တော်တော်လေးကိုဦးစားပေးအဆင်မှမရှိဘဲနဲ့စားဝတ်နေရေးလုံခြုံတဲ့ shelter ပေါ့နော်မိုးအောက်မှာနေနိုင်ဖို့အတွက်ကအရင်ကနှိမ်ပါနေတာကိုတွေ့တဲ့အခါမှာငါတော့တခုခုလှုပ်ချင်တယ်ငါတခုခုတော့ပါဝင်ချင်တယ်ကိုပထမဦးဆုံးထိတွေ့တာလည်းပညာရေးဖြစ်တဲ့အတွက်ကြောင့်မို့ကြောင်းပြီးတဲ့အခါမှာအလုပ်တင်နေတယ်ဒီကရင်ကျောင်းဆရာများအဖွဲ့ကနေမှတဆင့်တိုင်းရင်းသားပေါင်းစုံဖွဲ့စည်းထားတဲ့ project လေးတခုမှအလုပ်တင်နေနဲ့ပါဝင်ခွင့်ရတယ်အဲ့ရနေမှတဆင့် project လေးက right ဆိုပြီးအသွင်သဏ္ဍာန်ပြောင်းလဲလာတဲ့အတွက်ကြောင့်မို့ဒီဖွဲ့စည်းမှာပါဝင်လောက်ကင်ခွင့်ရတာလဲခုခုကိုအရင်ကဝမ်းသာကုန်ယူမိတယ်ပေါ့နော
်အခု EPU က Bush Center ကနေပြောပါနော် leadership သင်တန်းကိုလာတက်ရပြီဆိုတဲ့အခါကျတော့အဲ့ဒီအတွေ့အကြုံကနေပေါ့နော်မြန်မာနိုင်ငံကိုပြန်ယူသွားနိုင်တဲ့ကိုယ့်ရဲ့ရရှိတဲ့အကျိုးရလဒ်ကပါပါလေဆိုတော့ကျွန်မသိချင်ပါတယ
်သင်ယူရရှိတာတွေကတော့အများကြီးရှိပါတယ်အဲဒါပေမဲ့အကုန်လုံးကချက်ချင်းပြန်အသုံးချဖို့ဘယ်လောက်တိုင်းတာတွေအသုံးချနိုင်မလဲဆိုတာတော့ကိုယ်ရရှိတဲ့အခွင့်အလမ်းပေါ်မှာလည်းအများကြီးမူတည်တယ်ပေါ့နော်ပထမအဦးဆုံးလက်တလောချက်ချင်းပြန်ပြီးအသုံးချနိုင်တာတော့ကိုယ့်ရဲ့လက်ရှိအဖွဲ့အစည်းမှာဆိုလို့ရှိရင်အစည်းအဝေးတော်၎င်းဆွေးနွေးမှုတွေတော်၎င်းဒါမှမဟုတ်ဆုံးဖြတ်ချက်တွေချတဲ့အခါမှာဒီဒီမိုကရေစီနည်းလမ်းတကျအားလုံးပါဝင်ဆွေးနွေးပြီးတော့ဆုံးဖြတ်ချက်ချမှုတွေလုပ်ငန်းစဉ်တွေပြီးလို့ရှိရင်ကိုမထင်ထားတဲ့ကိုမတတိမမူမိတဲ့လူနည်းစုတွေရဲ့အတင်မြင်တွေကိုကိုနဲ့အမြင်မတူရင်တော့မလေးလေးဆဆနဲ့ဘယ်လိုမျိုးလက်ခံနိုင်မလဲဆိုတော့အချက်လက်တွေကတော့ဒါကတော့ဒီမိုကရေစီရဲ့တကယ်အခြေခံကျတဲ့နည်းလမ်းတွေဖြစ်တယ်ပေါ့နော်အဲ့ဒီဟာပေါ်မှာပို့ပြီးတော့တတိမမူမိလာတယ်ပြီးလို့ရှိရင်အဲ့ဒီဟာတွေကိုပြန်မိအကောင့်ထဲပို့ဖို့အတွက်ကလည်းကိုကိုပြန်ပြီးတော့ပို့ပြီးတော့အယုံကြည်မှုရှိလာတယ်နောက်တစ်ခုကကြတော့ပညာရေးလုပ်ငန်းလို့ပြောပေမဲ့ပညာရေးလုပ်ငန်းကတကယ်ကိုကျယ်ပြန့်ပါတယ်တကယ်ပြောမယ်ဆိုရင်တော့အခုပါဝင်ခဲ့တဲ့ Bush Fellow ကညီကိုမောင်မားတွေဆိုလို့ရှိရင်ကဏ္ဍအသီးသီးမှာတချို့တွေဆိုလို့ရှိရင်ဆရာဝန်တွေပါတယ်တချို့တွေဆိုရင်ဥပဒေပိုင်းမှာပါတယ် NGO ပိုင်းနေမှာပါတဲ့ခါကျတော့ကိုမဖြေရှင်းနိုင်တဲ့ပြဿနာတွေကိုကိုလိုပဲလှုပ်ရှားနေတဲ့ဒီကဏ္ဍအသီးသီးရဲ့ညီကိုမောင်မားတွေကိုဘလို့အကူအညီတောင်းလို့ရမလဲဘလို့ချိတ်ဆက်လို့ရနိုင်မလဲ connection နဲ့ coordination ပေါ့နော်လူတို့အချင်းချင်းချိတ်ဆက်မှုတွေ ြဿနာတွေကိုအချင်းချင်းချိတ်ဆက်အတူတူဖြေရှင်းမှုအတွက်ကတော့ဒါတကယ်ကျမအနေနဲ့တင်ယူရရှိတာလည်းဖြစ်တယ်လို့ပြန်သွားတဲ့အခါမှာလည်းအင်မတန်အင်အားတစ်ခုလည်းဖြစ်စေတယ်ပေါ့နော
်ကျမစိတ်ဝင်စားတဲ့အချက်ကခုလိုပေါ့နော်မြန်မာနိုင်ငံကနေလာပြီးတဲ့အခါကျတော့တချိန်ကသမရဖြစ်ခဲ့တဲ့သမရဘုရှ်နဲ့သမရကတော့လော်ရဘုရှ်နဲ့တွေ့လိုက်တဲ့အခါကျတော့ဤဖြစ်ပဲခံစားချက်ကိုသိချင်ပါတယ
်ဟာကျမပထမအဦးဆုံးအချိန်တွေ့တာကတော့ဒီ2016အောက်တိုဘာလမှာတစ်ခေါက်တွေ့ရပေါ့နော်ပြီးရင်ဒုတိယအချိန်ကတော့ဒီပြီးခဲ့တဲ့ Monday မှာ graduation မှာတွေ့တဲ့အခါကျတော့ကို့အနေနဲ့ကတော့တခါမှအိမ်မက်တောင်မမက်ဘူးပေါ့နော်အာကျမရဲ့ education background ရလည်းဒီလိုမျိုးတွေ့နိုင်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးကိုရှိနေတဲ့အတက်မိုးဝမ်းကြောင်းလမ်းကြောင်းရလည်းဘယ်လိုမှမဖြစ်နိုင်ဘူးဒါပေမဲ့ဒီလိုမျိုးတွေ့လိုက်ရတဲ့အတွက်ဂုံယူဝမ်းမြောက်မိတယ်လို့ငါတို့နိုင်ငံကတော့တစ်နေ့တစ်နေ့တစ်ချိန်ချိန်မှာဒီလိုမျိုးအင်မတန်ဒီမိုကရက်တစ်ကြကြနီလန်ကြကြနဲ့အနာဂတ်လူငယ်တွေကိုမွေးထုတ်ပေးနိုင်တဲ့သူမျိုးတမရနေရာကနေမဟုတ်ရင်တော့မှကိုယ်လက်ရှိရက်နေတဲ့နေရာကနေပြီးတော့အနာဂတ်လူငယ်ကောင်းဆောင်တွေကိုမွေးထုတ်ဖို့အတွက်ကိုယ်တွေမှလည်းတာဝန်ရှိတယ်ဆိုပြီးတော့သူတို့တမရဘုရှ်ကနေပြီးတော့ message ရတယ်နောက်တစ်ခုကကြတော့တမရဘုရှ်နဲ့သူတမရဘုရှ်ကတော့အင်မတန်ကိုနှွေးထွေးပြီးတော့သူတို့လည်းတာမန်လူလိုပဲဆိုတော့ကိုကတကယ့်ကိုသူတို့နဲ့မျက်နှာချင်းဆိုင်တွေ့တဲ့အခါမှာဟာတာတွေပြောတယ်ပြီးရင်တယောက်နဲ့တယောက်အရင်ကနွန်းနွန်းထွတ်ထွတ်ဆက်ဆန်းနေပြီးရင်လူငယ်တွေပုံမှန်လည်းမျောလင့်ချက်တွေအများကြီးထားတာကိုတွေ့တဲ့အတွက်ကြောင့်မလို့ပို့ပြီးတော့လည်းကိုကိုတာဝန်ပို့ကြီးလာတယ်လို့လည်းခံစားရတယ်ပေါ့နော
်ကျေးဇူးအများကြီးတင်ပါတယ် EP ခုလိုစီစဉ်နေ
ကြတယ
် You can bend but never break me cause it only serves to make me more
ဒေါ်လာတန်းရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပြီးခုတော့သိပ္ပံနည်းပညာအစီအစဉ်အလှည့်ရောက်လာပါပြီ။ဒေါခင်မျိုးသက်ကတင်ဆက်ထားတာပ
ါ။မျက်နှာမြင်ကင်မရာကိုတီထွင်လာနိုင်တာကြောင့်လူသားတွေအတွက်ဘလို့အကျိုးရှိရဲဆိုတာတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါ။တစ်စက္ကန့်ကိုပုံရိပ်ပေါင်း250ကနေ900လောက်ထိဖမ်းနိုင်တဲ့မျက်နှုံးမြင်ကင်မရာကိုလူသားတွေအတွက်အကျိုးရှိစေမဲ့သုတေသနလုပ်ငန်းအများအပြားမှာသုံးနေတာပါအထူးသဖြင့်စက်မှုလုပ်ငန်းဆေးပညာဇီဝသိပ္ပံနဲ့အာကာသစူးစမ်းရေးတွေမှာသုံးနေကြတယ်လို့ NASA အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
်လူတွေအများကြီးစိတ်ဝင်စားကြတဲ့သုတေသနတစ်ခုက biomechanics လို့ခေါ်ပါတယ်ဇီဝသက်ရှိတွေသူတို့ရဲ့ဟို mechanical movement ပေါ့နော်လှုပ်ရှားမှုတွေကဘလို့လှုပ်ရှားတယ်လဲပေါ့နော်ပြောကျွန်တော်တို့ပြေးတာဆိုလို့ရှိရင်ကြည့်လို့ရတယ်ဒါပေမဲ့ပဇင်းလေးတောင်ပန်ခတ်နေတာနောက်ပြီးဖားခုံလိုက်တာဖားကဘယ်ခြေတော့ကိုကန်ပြီးခုံတယ်လဲသူ့ရဲ့ဒီ muscle တွေပေါ့နော်အယိုးတွေအကျောတွေကဘလို့ဆန့်သွားလဲတဲ့ဟာကိုသူ့တေသနာလှုပ်ဖို့နောက်ညက်တွေဒီပဒုံးတွေပဇင်းလေးတွေပြန်တဲ့အခါကျဒီတောင်ပန်လေးတွေတိတ်မြန်တဲ့ဟာဖြစ်တဲ့အတွက်ကျွန်တော်တို့မမြင်ရပါဘူးပဒုံးလေးဆိုလို့ရှိလို့ရှင်တောင်ပန်ခတ်နေတဲ့တစ်စက္ကန့်ကိုခတ်တဲ့တုံးပေါင်းက9000လောက်ရှိပြီးတဲ့အခါကျတော့ဗေနီးနဲ့သူ့လေထဲမှာငြိမ်နေအောင်လုပ်ထားတယ်လေပေါ့နော်အဲ့ဒီဟာကိုတိဖို့အတွက်ကဒီလိုအရန်ကိုမြန်တဲ့မျက်နှုံးမြင့်ကင်မရာနဲ့ရိုက်ပြီးတဲ့အခါကျတော့မှသူ့ကိုဖြည်းဖြည်းချင်းပြန်ကြည့်တဲ့အခါကျတော့အတောင်လေးကတက်လိုက်ကြလိုက်နေလားဘေးတိုက်ရွေ့နေသလားဖားဆိုခုံလိုက်လို့ရှိလို့ရှင်ရှေ့လက်ကနေပြီးတော့ကန်တလားနောက်ကခြေထောက်ကနေအရင်ကန်တလားပေါ့နော်နောက်ပြီးတော့ဒီအစာကိုဖမ်းယူလိုက်တဲ့ဟာဆိုပါဆိုနော်အကောင်ပလောင်လေးကိုရှာထုတ်ထည့်လိုက်တဲ့အခါကျသူရှာကိုဘလို့ခြံပြီးတော့ထုတ်လိုက်လဲပြန်ယူလိုက်တယ်လဲဆိုတဲ့ဟာအစာပေါ့နော်ဟိုတဘာဝရဲ့ဖြစ်စဉ်လေးတွေကိုသူတည်တနာလဲလုပ်လို့ရတယ်ကြည့်လို့လဲရပါဒါပါလဲဆိုလို့ရှိရင်မျက်နှုံးမြင့်ကင်မရာကိုတုံးတဲ့သူတည်တနာပါ
NASA မှာဒီ high speed camera ကိုဘယ်နေရာတွေမှာသုံးနေလဲပြောပြပေးပါ
NASA Glenn Research Center မှာဆိုလို့ရှိရင်ကျွန်တော်တို့ဌာန fluids and combustion လို့ခေါ်တယ်အရေးကြီးရွေးရှားမှုနဲ့လောင်စာပောက်ကွဲမှုသုတေသနအထူးလေ့လာတဲ့ဌာနဖြစ်ပါတယ်ကဘာပေါ်မှာရောအပြည်ဆိုင်ရာအာကာသထဲမှာပေါ့အလေးချိန်မဲ့နေရာတွေမှာရောဒီလောင်စာတွေဘယ်လိုပောက်ကွဲသလဲဆိုတဲ့ဟာကိုသိဖို့အတွက်ပေါ့ဒါမှမဟုတ်လို့ရှိလို့ရှိရင်အရေးကြီးဘလို့နှုတ်နဲ့ထွက်သွားလဲအဲ့လိုမျိုးတေသနလုပ်ပါတယ်အဲ့ဒီအခါကြလို့ရှိရင်ဒီ high speed camera တွေကိုအများဆုံးသုံးပါတယ်ဥပမာကားအင်ဂျင်ပဲဖြစ်ဖြစ်ဓာတ်ဆီဒီဇယ်သုံးတဲ့ဘဲဆက်ဖက်ဖြစ်ဘဲအချိန်မှာဒီလောင်စာဟာပောက်ပြီးတော့ဖိအားဘလို့ပြောင်းသွားတယ်လေ။နောက်ပြီးတော့အိတ်စောပောက်ကနေဘယ်နည်းနဲ့ထွက်သွားလဲ။လောင်စာအပြည့်လောင်ရဲ့လား။ Pre ignition တို့ post ignition ဆိုတဲ့ဟာတွေကိုတတိချာကြည့်ဖို့အတွက်ကဓာတ်ဆီလောင်စာပောက်ကွဲတဲ့အခါဘလောက်အထိကောင်းမွန်ပောက်ကွဲတယ်လေ။ဘလောက်အထိလောင်တယ်ဆိုတာသိဖို့ကသ တစ်ဆက်ကရဲ့အပုံ900ပုံ1000ပုံလောက်အတွင်းမှာဒီပောက်ကွဲမှုနှုံးကဖြစ်တာဒီဟာကိုလေ့လာဖို့ high speed camera အာရုံးမှာမြဲလို့လို့တုံးတာတောင်ဖြစ်သွားပါပြီအခုဆိုလို့ရှိရင်တစ်ဆက်ကကို5000လောက်မြန်တဲ့ကင်မရာကိုတုံးပါပြီ
အာကာသရင်းမှာလေ့လာတဲ့နေရာမှာလဲမြန်နှုံးမြင်ကင်မရာကတိတ်ကိုအသုံးဝင်ပါတယ်
1960ခုနှစ်လောက်ကစပြီးတော့အာကာသတုတေသနအောင်မြင်တဲ့အခါကျတော့ဂျိုဒုတွေဒုံမြန်နေတုတေသနဒီရင်းနေကဘာပတ်လမ်းကြောင်းတွေပါမိုင်200နဲ့500ကျားမှရှိပါတယ်အဲ့ဒီဂျိုဒုတွေကတက်တန်းကုန်သွားတဲ့အခါကျတော့သူကကဘာပတ်လမ်းကြောင်းတွေမှာသူကမျောနေပါတော့မျောတာရိုးရိုးမျောတာမဟုတ်ဘူးလေတနာကြီးကိုသူကမိုင်2000လောက်နေပတ်နေအဲ့လောက်အမြန်နှုံးနဲ့ပတ်နေတဲ့အခါကျတော့တစားစီပဲ့ကျွဲကုန်တာကြီးလည်းရှိပါတယ်။အဲ့တော့ဆန်စီလောက်ကနေတက်နစ်ဘောအရွယ်လောက်အထိတစားစီဖြစ်နေတဲ့ဟာတွေကတနာယိုမိုင်2000လောက်နဲ့ကဘာကက်အထက်မိုင်200လောက်မှာပတ်နေတယ်။အဲ့ဒါကို space debris ပေါ့နော်။အာကာသအမှိုက်ပုံလို့ခေါ်ပါတယ်။အဲ့ဒီဟာလေးတွေကပတ်လန်းချောင်းထဲကနေပြောင်းသွားပြီးတော့ဒေါ်လော့ဆက်တုံးနေတဲ့ဆက်ပြီးအလုံးလုံးနေတဲ့ဂျိုဒုတွေအာကာသယင်တွေကိုဝင်တိုက်လို့ရှိရင်တနာကြီးကိုမိုင်2000လောက်နဲ့တစ်စက္ကန့်ဆိုလို့ရှိရင်နည်းတဲ့နှုံးပုံပေါ့နော်အဲ့လောက်နှုံးနဲ့ဝင်တိုက်တဲ့အခါပောက်ကွဲသွားနိုင်တာပျက်စီးသွားနိုင်တာဖြစ်ပါတယ်ဓာရီကိုဘယ်နည်းဘယ်ပုံနဲ့ဒီလိုလာတိုက်လို့ရှိရင်ခံနိုင်အောင်လုပ်မလဲဆိုတော့ဒီစောက်တဲ့ပျက်စီးတွေကခံနိုင်ရရှိသလားဆိုတဲ့အဟောက်ကိုသူတေသနာလုပ်ဖို့အရေးကြီးတယ်အဲ့ဒါကြောင့်အရန်ကိုမြန်နှုံးမြင့်နဲ့ကင်မရာကိုတုံးပြီးတော့သူတေသနာလုပ်ရမယ်ဘလောက်အထိတောင်မြန်နှုံးမြင့်လဲဆိုရင် 1 megapixel camera ပေါ့နော်တစ်စက္ကန့်ကိုပုံရိပ်ပေါင်းတတန်းလောက်နဲ့စက္ကန့်ပေါင်းမိနစ်ပေါင်းမြောက်များဆိုတာ ਨੇ ဒါကိုရိုက်လိုက်ရိုက်ပြီးတဲ့အခါဖြည်းဖြည်းချင်းပြန်ကြည့်တဲ့အခါကျတဆင့်စီတဆင့်စီဘလို့ကွဲထွက်သွားတယ်ဘလို့ပစ္စည်းမျိုးကခံနိုင်ရှိမှဖြစ်ဘူးဆိုတဲ့ဟာကို NASA မှာအထူးသူတေသနာလုပ်နေတာလည်းရှိပါတယ
်မြန်နှုံးမြင့်ကင်မရာဟာဂဏ္ဍဆုံးမှာအသုံးဝင်တာပ
ါ biomechanics ဆိုလို့ရှိရင်ဒီအတောင်လေးတွေကတစ်စက္ကန့်ကိုဘလောက်နဲ့ခတ်ပြီးတော့ဘလို့ခုန်နေတယ်လဲဆိုတဲ့ဟာကိုကြည့်ပြီးတော့အလွန်တရာမှသေးတဲ့လေမြန်လေးပေါ့နော်ဟယ်လီကော်ပတာလေးတွေမိုက်ခရိုဟယ်လီကော်ပတာလေးတွေအဲ့ဒါလေးတွေကိုသူတေသနာလုပ်ဖို့အတွက်ကအသုံးဝင်ပါဥပမာအဖြစ်ချင်းဆိုပါလို့ချင်းအတောင်လေးခတ်နေတဲ့ဟာချင်းတလောက်သေးပြီးတော့ဒီလောက်ပေါ့တဲ့အကောင်လေးဟာဘာဖြစ်လို့အကြာကြီးခတ်ပြီးတော့ဘလို့အချိန်နဲ့တက်သွားတယ်လဲခုန်သွားတယ်လဲဆိုတဲ့ဟာကိုသူတေသနာလုပ်ကြည့်ပြီးတော့မှမိုက်ခရိုမရှင်ထွင်ဖို့အတွက်အသုံးဝင်ပါတယ်အနောက်တစ်ခုတိတ်အရေးကြီးတာဖြစ်ရင် vehicle safety ပေါ့နော်ဒီကားထဲမှာပါလာတဲ့ကားမောင်းသမားတို့ထိုင်တဲ့လူတွေပေါ့နော် passenger တွေဦးတစုံတစုတော့အကြောင်းအရာကြောင့်နော်ဘာပဲတိုက်မိတိုက်မိပေါ့နော်ကား body ကျိုးပဲ့ပြီးတော့လူအသက် under ဖြစ်နိုင်ပါတယ်အဲ့လိုမဖြစ်အောင်ဒီကား body ရဲ့ structure ကဘယ်နေရာမှာစပြီးကျေသွားလဲဆိုဘာကြောင့်ကျေသွားလဲဆိုတော့မျက်နှုံးမြင့် camera နဲ့ရိုက်သူ့ slow motion ပြန်ကြည့်တော့မှဒီကား body design ဆောက်တဲ့အခါကြလို့ရှိဒီတဲ့ပို့ပြီးကားအောင်လောက်ဖို့သူတေသနာတိတ်အသုံးဝင်ပါတယ်။အော်ဆေးသူတေသနာမှာဆိုလို့ရင်ယောဂပြန့်ပွားတာနှာချီတဲ့အတွက်ယောဂပို့ပြီးဘလို့ဖြန့်သွားလဲတိတ်အသုံးဝင်ပါတယ်။နောက်ပြီးတော့အာကစားမှာဆိုလို့ရင်အာကစားဤပညာတိုးတက်ဖို့အတွက်အာကစားကိုအရေးအချင်းပြည့်ပြည့်နဲ့သိပ္ပံဤကြကြကစားတတ်ဖို့အတွက်သုံးပါတယ်။နာစာမှာဆိုလို့ရင်လည်းဂျိုဒုတွေအကြာကြီးမပြတ်မစီအောင်သုံးနိုင်ဖို့အတွက်ဒါမှမဟုတ်ရှိလို့ရှင်ကားလောင်စာတွေအရေးဒီတနေရာနဲ့တနေရာမြန်နှုံးမြင့်နဲ့ပြွေသွားတဲ့အခါကျရင်ဘလို့ပြွေသွားလဲဆိုတဲ့ဟာကိုသိဖို့အတွက်ကိုသူတေသနာလုပ်တယ်ဆိုတော့လူသားအကျိုးပြုဖို့အတွက်ကိုသူတေသနာအများကြီးအထောက်အပံ့ပြုတဲ့မြန်နှုံးမြင့်ဗီဒီယိုကင်မရာမျိုးဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ VOE ကနေစနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာ ISIS Islamic စစ်သွေးကြွတွေဟာအီရတ်နိုင်ငံမွတ်ဆိုးမြို့မှာရှိတဲ့ Green El Nuri ဗလီဖျားရှိခိုးကျောင်းကိုဖောက်ခွဲပစ်ခဲ့ပါတယ်2014ခုနှစ်မူဆိုးမြို့အကျန်းဖက်အဖွဲ့လက်အောက်ရောက်သွားပြီးတဲ့နောက်သူတို့ခေါ်အစ္စလာမစ်နိုင်ငံတော်အဖြစ် ISIS အဖွဲ့ခေါင်းဆောင်အဘူဘေကာအယ်ဘာဒါဒီကကြီးညာခဲ့ပါတယ်ဒီ ISIS တွေနဲ့ကာလီဖိတ်တွေဟာတစားတဲ့တစားအလျင်မြန်ပျောက်ွယ်လာနေပါပြီလို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနရဲ့ပြောခွင့်ရသူဟက်တာနူအက်ကပြောပါတယ်တစ်ဆက်ထဲမှာပဲမူဆိုးမြို့ကပြည်သူလူထုပေါ်ကျူးလွန်တဲ့ပြစ်မှုတွေပေါ်ကျွန်ုပ်တို့ကပြင်းထန်စွာရှုံချပါတယ်လို့ သူမကပြောပါတယ်ဒီလောက်ရတီဟာ ISIS တွေအနေနဲ့အီရတ်နိုင်ငံသားတွေရဲ့ဂုဏ်သိက္ခာယဉ်ကျေးမှုသူတို့ကိုယ်ကိုယ်ယုံကြည်မှုတွေကိုအလေးမထားဘူးဆိုတာပြတ်တာနေတာလည်းဖြစ်ပါတယ်နှစ်ပေါင်း800နီးပါးရှိပြီးတမူထူးခြားတဲ့အယ်ဟတ်ဘာမျှော်စင်ကြီးနဲ့အယ်နူရီဘလီဖျားเจ้าဟာမူဆိုးမျိုးကန်တွေရဲ့စီးလုံးညီညွတ်မှုယုံကြည်မှုကိုပြတ်တာနေတာပါ ISIS တွေဟာဒီတမန်ဝင်ဘာသာရေးအဆောက်အဦကြီးဗိမာန်ကြီးကိုတောင်ဖျက်ဆီးပြခြင်းအပြင်သူတို့ကျူးလွန်နေတဲ့မျိုးတုံးတပ်ဖြတ်မှုတွေအုပ်စုလိုက်ကျူးလွန်နေတဲ့မရေမှုတွေကလေးတွေကိုတက်ဖြတ်တာစနစ်တကျကျွံပြွမှုစတာတွေဟာတရားဝင်ပြုလုပ်နေတာဖြစ်တဲ့အကြောင်းပြတာတာလည်းဖြစ်ပါတယ်။တကဘာလုံးပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုလည်းဖြစ်တယ်လို့နူအက်ကပြောပါတယ်။ကဘာကြီးတစ်ခုလုံးမျှဝေပိုင်ဆိုင်တဲ့အရေးပါလာတဲ့ရှေးဟောင်းအမွေနှစ်အစိတ်ပိုင်းကြီးတစ်ခုဟာ ISIS တွေရဲ့လက်ချက်ကြောင့်ဆုံးရှုံးသွားခဲ့ရတာဖြစ်ပါတယ်။ညွန်မောင်းတပ်ဖွဲ့တွေရဲ့ထောက်ပံ့ပေးမှုနဲ့အီရတ်တပ်ဖွဲ့တွေဟာ ISIS တွေတင်ပိုက်ထားတဲ့နေမီတွေရဲ့90ရာခိုင်နှုန်းကိုလွတ်မြောက်သွားအောင်ကြိုးပမ်းနိုင်ခဲ့ကြသလိုလူပေါင်း1.3တန်းကိုလည်းရက်ဆက်ကြမ်းတမ်းနဲ့ ISIS တရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်အောင်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်တွေဟာတကမ္ဘာလုံးအတိုင်းအတာနဲ့ ISIS တွေကိုခြေမုံတက်ခိုက်မှုကိုအရှိန်မြှင့်ဆောင်ရွက်လျက်ရှိရမှာ ISIS ခေါင်းဆောင်တွေကိုရှင်းပစ်နိုင်ခဲ့သလို ISIS တွေပိုက်ဆိုင်တဲ့အရင်းအမြစ်တွေကိုလည်းအတုံးမပြူနိုင်အောင်ပိတ်ပင်နိုင်ခဲ့ပါတယ်။ISIS Islamic စစ်သွေးကြွတွေအီရတ်နယ်မြေကိုတလက်မမှခိုးကပ်မနေနိုင်အောင်မောင်းထုတ်နိုင်ဖို့နဲ့ပြန်ဝင်မလာနိုင်အောင်ကြိုးပမ်းလှုပ်ဆောင်နေတဲ့အီရတ်တီကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံနေပါတယ် ISIS တွေရဲ့ရက်ဆက်ကြမ်းကြုတ်မှုကိုကြုံတွေ့ခံစားခဲ့ကြရတဲ့အီရတ်လူမှုအသံဝိုင်းကိုကူညီပံ့ပိုးနေရမှာအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာလူမှုအသံဝိုင်းကအီရတ်အစိုးရကိုအားပေးကူညီလျက်ရှိပါတယ်အီရတ်ပြည်သူတွေရဲ့အနာဂတ်ငြိမ်းချမ်းရေးနဲ့အေဂျင်တာယာဝါပြောမှုရှိစေရေးကြိုးပမ်းအားထုတ်လှုပ်ဆောင်နေရမှာအမေရိကန်ပြည်ထောင်စုအနေနဲ့အီရတ်အစိုးရအီရတ်ပြည်သူတွေနဲ့အတူရှင်တွဲရပ်တည်လျက်ရှိနေကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တချင်းတောင်းခြင်းနဲ့ဆိုရင်တော့အမြန်ဆုံးက email လိပ်စာ burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်စာရေးမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ။ခုတော့တရင်ချင်းညုတ်ကိုကိုဇော်ဝင်းနိုင်ကပြောပြမှာပ
ါ။သမ္မတဒေါ်နယ်ထရန့်ပြန်ပြင်ရေးဆွဲထားတဲ့ခီးတော်လောက်ကွင်းအရာကြီးပိတ်ပင်တမ်းမြစ်တဲ့သမ္မတအမိန့်ညင်ညာချက်ဟာစန့်ကျင်ကန့်ကွက်မှုတွေကြီးကြီးမားမားမရှိဘဲဇွန်လ29ရက်နေ့ကြာသပတေးနေ့ညနေကစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံမှာအခြေချနေထိုင်မှုရောက်လာကြမဲ့ဒုက္ခသည်တွေဝင်ရောက်ခွင့်ရပ်ပေါင်း120ရာကြီးပိတ်ပင်ပြီးကန့်တတ်မှုဟာလည်းကြာသပတေးနေ့မှာပဲတစ်ချိန်နဲ့စတင်အသက်ဝင်သွားပြီဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ထားတဲ့အမေရိကန်နိုင်ငံရဲ့ဆစ်ရှိတိခါနိုင်စွမ်းကုန်သွားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်ကိုရီးယားသမ္မတနဲ့အင်ပူရောမှာတွေ့ဆုံချိန်မှာပြောကြားလိုက်ပါတယ်။အင်ပူရောမှာတောင်ကိုရီးယားသမ္မတမွန်ဂျင်အင်းနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မြစ်ဆိုင်တုံးအစီအစဉ်ကိုအခိုင်အမာတုံ့ပြန်သွားမယ်လို့သမ္မတထရမ့်ကဂရုပြုပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းကအလို့ရှင်တွေနဲ့ရွှေ့ပြောင်းအလို့သမားတွေပေါ်အကျိုးသက်ရောက်မှုတွေညွန်နေအောင်လှုပ်ဆောင်တဲ့အနေနဲ့ရွှေ့ပြောင်းအလို့သမားများဆိုင်ရာဥပဒေပြဋ္ဌာန်းမှုရက်120နောက်ဆုံးလကြောင်းထိုင်းဒုတိယဝန်ကြီးချုပ်ကပြောပါတယ်။အလို့သမားဝန်ကြီးနိုင်ငံတော်ကောင်စီအမျိုးသားလူမျိုးရေးကောင်စီကုံတွယ်ရေးဆိုင်ရာပူးတွဲကော်မတီဆက်မှုနဲ့ဘဏ်လုပ်ငန်းစတဲ့နယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့ဒုဝန်ကြီးချုပ်တို့အစိုးရအိမ်တော်မှာတွေ့ဆုံပြီးအဲ့ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချာအိုချာကတော့ဆုံးရှုံးနေတာမှုတွေကိုနားလည်ကြောင်းနဲ့ဥပဒေကိုအချိန်တိုင်းတော့ပြဋ္ဌာန်းရမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကထိုင်ဝမ်ကျွန်းကိုဒေါ်လာ1.42ဘီလီယံတန်ဘိုးလက်နဲ့ရောင်းချပေးဖို့ကြိုတင်သဘောတူလိုက်တဲ့အပေါ်တရုတ်နိုင်ငံကအပြင်းထန်တုံ့ပြန်လိုက်ပါတယ်။တရားအုပ်ချုပ်နေတဲ့ထိုင်ဝမ်ကတရုတ်ပြည်မကြီးကိုအဓိကစီးရေးပြိုင်ဆိုင်ဘက်အဖြစ်ရှုမြင်နေတာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစောဝင်းလန်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။စနေနေ့မနက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ3240 48 50တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သတော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.